Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2022ခုနှစ်ဩဂတ်လ18ရက်ပုံညချမ်း VOA American တိုင်းရဲ့မြန်မာဘာသာအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ချုံလင်းပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ31 32နဲ့52တို့ကနေတိုက်ရိုက်ချုံလင်းပေးနေပါတယ်ရှင် VOA Radio အစီအစဉ်လေးကိုတော့ VOA ရဲ့ Facebook စာမျက်နှာ burmese.voanews.com မှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့တိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်။ဒီညအစီအစဉ်မှုဖြစ်တဲ့ကျွန်မခင်ဗျူထွေးကတင်ဆက်ပေးသွားပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မခင်ဗျူတပ်ပါဒီမနက်ခင်းသတင်းတွေကိုမအီတန်စင်နဲ့သူပြောပြပေးပါမယ်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာဒီကနေ့မြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ရုရှားမြန်မာဆက်ဆံရေးပိုးပြီးတိုးမြင့်မယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။ယူကရိန်းမှာတော့ရုရှားလက်နက်တိုးလောင်းရုံတွေနားမှာမနေကြဖို့အတွက်ယူကရိန်းသမ္မတကတတိပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမှခင်ဗျတွေ
ဟုတ်ကဲ့ပါရှင်ရွေးကြဒုက္ခတွေကိုပို့ပြီးတော့အကူအညီတွေပေးဖို့အတွက်ကိုတော့ဒီကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်စလီကနိုင်ငံတကာကိုတောင်းဆိုလိုက်ပါတယ
် UN is the best is doing the best we can to support them we'll continue doing that but we also need to deal with the profound roots of the
ဒုက္ခတွေတွေနေရပြန်နိုင်ဖို့အတွက်ကုလသမဂ္ဂကကြိုးပမ်းနေတဲ့အကြောင်းကိုလည်းကုလမဟာမင်းကြီးဘက်စလီကပြောသွားပါတယ်။မကြခင်မှာပြည်စုံကိုနားဆင်ရပါမယ်။နောက်စကိုင်းတိုင်းဧရာဝတီကြားပေါ်မှာပြစ်ခတ်မှုဖြစ်လို့တေဆုံးဒဏ်ရာရတဲ့သူတချို့ရှိခဲ့တဲ့အကြောင်းနဲ့အိန္ဒိယကုမ္ပဏီတစ်ခုကမြန်မာကိုချိန်ကပ်စနစ်ပါတဲ့အဆင့်မြင့်စနစ်တံတွေရောင်းချပေးနေတာကိုရပ်ဖို့အိန္ဒိယအခြေစိုက် Justice for Myanmar အဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လင်းပေးပါမယ်။အခုကတော့ဒီညအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့မတ်ဤတန်စင်တို့ကပြောပြပေးပါမယ်ရှင
်။အင်္ဂါနေ့ကမြန်မာနိုင်ငံကိုရောက်လာတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာဒီကနေ့ဗိုလ်ရုပ်ဖူးနေမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အဖမ်းဆီးခံရပြီးတရားရင်ဆိုင်နေရတဲ့ဒေါန်ဆန်းစုကြည်ကိုတွေ့ဆုံဖို့ရှိမရှိတရင်တောက်တူရဲ့မင်းမြန်းချက်ကိုတော့အထူးကိုယ်စားလှယ်ကပြန်ဖြေကြတာမရှိပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်း February လစစ်တပ်အာဏာသိမ်းပြီးဖမ်းဆီးထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့အထူးကိုယ်စားလှယ်တွေ့ခွင့်ရနိုင်မှာမဟုတ်ဘူးလို့ပြောဆိုထားတာပါ။ဒေါန်ဆန်းစုကြည်ကိုအဂတိလိုက်စားမှုဆွဲချက်နဲ့နောက်ထပ်ထောင်ဒဏ်ချမှတ်ပြီးနောက်တစ်ရက်မှာပဲအထူးကိုယ်စားလှယ်အခီးစဉ်စတင်ခဲ့တာဖြစ်ပါတယ်။နိုလင်းဟေဇာဟာအထူးကိုယ်စားလှယ်ဖြစ်တာဝန်ယူပြီးနောက်ပိုင်းပထမဆုံးချိန်မြန်မာနိုင်ငံကိုတွားရောက်တာဖြစ်ပြီးအခုခီးစဉ်အတွင်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆိုးရွားလာတဲ့အခြေအနေတွေကိုအာရုံစိုက်မယ်လို့အတွင်းရေးမှူးချုပ်ယုံပြောခွင့်ရစတဖန်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်မြန်မာနိုင်ငံမှာကျန်းဖက်လုပ်ရတဲ့ရပ်တန့်မှုနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတားဆီးမှုရှိပေးနိုင်ရင်ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုပြီးမကြခင်မှာပဲအခုခီးစဉ်ပေါ်လာတာပါအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟောင်းခရစ်စတင်းစထရက်နာဘတ်နာကတော့မြန်မာစစ်ကောင်စီကပြည်ဝင်ခွင့်မပေးတယ်လို့မြန်မာနိုင်ငံမှာရှိတဲ့သူ့ရုံးခန်းကိုပါပိတ်ပစ်ခဲ့တာပါအခုသူ့နေရာကိုဆက်ခံတဲ့အထူးကိုယ်စားလှယ်ဟေဇာကိုမြန်မာပြည်ရင်းရုံးခန်းဖွင့်ခွင့်ပေးမပေးတော့မသိရသေးပါဘူ
းဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ရဲ့လေးရတာခီးစဉ်နောက်ဆုံးနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓါကာမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်။လူခွင့်ချိုးဖောက်မှုတွေခံရတာကြောင့်မြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာတပ်တန်းချုပ်ကိုခိုးလုံခွင့်ပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမဟာမင်းကြီးဘက်ချလက်ကသတင်းစာရှင်းလင်းပွဲတွေမှာချီးကျူးပြောဆိုသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဖိတ်ကြားချက်နဲ့လာရောက်တဲ့သူ့ရဲ့ခီးစဉ်အတွင်းမှာရိုဟင်ဂျာဒုက္ခသည်တွေကိုအခုထပ်ပို့ပြီးတော့နိုင်ငံတကာကအကူအညီပေးဖို့တိုက်တွန်းတောင်းဆိုထားခဲ့ပါတယ်ရိုဟင်ဂျာဆွေအတုံးတုံးကိုလက်မခံထားတဲ့မြန်မာနိုင်ငံဘက်ကရိုဟင်ဂျာတွေပြန်နေပို့ဆောင်မဲ့အစီအစဉ်လက်ရှိမှာရပ်တန့်နေပါတယ်ကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေကုန်တိုက်ခါရှိရှိဘေးကင်းလုံခြုံစွာရည်ရည်ပြည်နိုင်ရေးဆက်လက်လုပ်သွားမယ်အကြောင်းကိုလည်းမဟာမင်းကြီးဘက်ချလက်ကပြောသွားခဲ့တာပါကော့ဆစ်ဘဇားနဲ့ဘာဆန်ရှာဒုက္ခသည်စခန်းတွေမှာဒုက္ခသည်တွေကိုအကူအညီပေးနိုင်မဲ့အစီအစဉ်တွေလုပ်ပေးကြဖို့နဲ့စခန်းတွင်းလုံခြုံရေးအခြေအနေကောင်းမွန်အောင်လုပ်ပေးဖို့ကိုလည်းမဟာမင်းကြီးဘက်ချလက်ကဘင်္ဂလားဒေ့ရှ်အစိုးရကိုပန်ကြားခဲ့ပါတယ်ရိုဟင်ဂျာလူမှုအတိုင်းဝိုင်းရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဘေးကင်းလုံခြုံရေးကိုကာကွယ်ပေးကြဖို့ကိုလည်းရိုဟင်ဂျာဒုက္ခသည်တချို့နဲ့တွေ့ဆုံစကားပြောဆိုခဲ့တဲ့မဟာမင်းကြီးကတိုက်တွန်းပြောဆိုခဲ့တာပါဒီခီးစဉ်ဟာကုလသမဂ္ဂမဟာမင်းကြီးတယောက်အနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပထမဆုံးအချိန်လာရောက်တဲ့ခီးစဉ်လည်းဖြစ်ပါရဲ့ရှင
်မြန်မာနိုင်ငံဟာရုရှားနဲ့ဆက်ဆံရေးတိုးမြင့်မှာဖြစ်ပြီးမြန်မာမှာရောရုရှားမှာပါကောင်စစ်ရုံးတွေကိုဖွင့်လှစ်သွားမယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်ဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
ရရှားမြန်မာနိုင်ငံဆက်ဆံရေးအား85နှစ်ကာလကြီးမြောက်တော်မှာဖြစ်တဲ့အတွက်မိတ်ဆွေရင်းညီကိုနိုင်ငံတွေဖြစ်တဲ့တန်တမာဆက်ဆံမှုပုံမှုတိုးမြင့်ရေးဆောင်ရွက်လျက်ရှိပါတယ်။ရရှားနိုင်ငံမှာမြန်မာနိုင်ငံဆိုင်ရာကောင်စစ်ဝင်ရုံးတစ်ခုထပ်မံဖွင့်လှစ်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းရရှားနိုင်ငံကကောင်စစ်ဝင်ရုံးများထပ်မံဖွင့်လှစ်နိုင်ရေးကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ
်။ဒီအစည်းအဝေးတွေဟာရရှားနိုင်ငံရဲ့ဝန်ကြီးခီးစင်တွေမှာဆွေးနွေးကြတာဖြစ်ပြီးရုရှားနဲ့စစ်ဘက်ဆိုင်ရာပူးပေါင်းမှုတွေလည်းတိုးမြင့်မယ်လို့ပြောပါတယ်။စစ်ကောင်စီဘက်ကရုရှားနဲ့ဆက်ဆံရေးတိုးမြင့်တာနဲ့ပတ်သက်ပြီးစီးပွားရေးဘိုင်းမှာပါတိုးမြင့်ဖို့အတွက်စစ်ကောင်စီဘက်ကပြင်ဆင်နေတာပါ။စစ်ကောင်စီကစစ်တပ်ပိုင်းမြန်မာဦးစီးပွားရေးဥပိုင်ကော်ပိုရေးရှင်း MEC ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးညိုဆောကိုရုရှားကနေ73စီဝယ်ယူတိုးလောင်ရောင်းချရေးဥဆောင်ကော်မတီခေါင်းဆောင်ဖြစ်နေခန့်ပြီးရုရှားကနေစီတင်သွင်းနိုင်ဖို့အတွက်လုပ်နေတယ်လို့မြန်မာနိုင်ငံတွင်ရေနံတူဖော်တဲ့လုပ်ငန်းတွေမှာရုရှားဘက်ကရင်းနှီးမြှုပ်နှံတာကိုခွင့်ပြုသွားဖို့ရှိတယ်လို့လည်းပြောပါတယ်။ရုရှားနိုင်ငံကြီးဝန်ကြီးဌာနဘက်ကလည်းမြန်မာနိုင်ငံရဲ့နဲ့စီးရင်နဲ့စီးရင်ဤပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုပြန်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအရေးကြီးကြောင်းပြောပါတယ်။ရုရှားနဲ့မြန်မာကြားဆက်ဆံရေးကောင်းမွန်တဲ့အနေအထားတွေ့နေရချိန်မှာပဲအာဆီယံနိုင်ငံတွေကနိုင်ငံတချို့ဟာပြပဖိအားတွေကိုလက်ခံပြီးအဖွဲ့ဝင်နိုင်ငံတွေကြားလက်ခံထားတဲ့ဗရင်းညင်ပါဆက်အချက်တွေကိုချိုးဖောက်နေတယ်လို့ဗိုလ်ချုပ်ဆောင်မန်းထန်းကဒီကနေ့ပြောကြားလိုက်ပါတယ်။
အိန္ဒိယနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနယူးဒေလီမြို့တော်ကသတ်မှတ်ထားတဲ့တိုက်ခန်းတွေမှာနေရာချပေးမယ်လို့အိန္ဒိယအိုးအိမ်ဝန်ကြီးကပြောပါလေ။နယူးဒေလီမြို့အနောက်ဘက်ကဘက်လာဝါလာဆိုတဲ့အရက်မှာထားပေးမှာဖြစ်ပြီးသူတို့ကို UN ရဲ့ဒုက္ခသည်အသိမှတ်ပြုကပြအခြေခံလိုအပ်ချက်တွေနဲ့24နာရီလုံခြုံရေးပေးမယ်ဆိုပြီးတော့ဝန်ကြီးဟာဒီပ်စင်ပူရီကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါလေ။ခိုလုံလိုသူဒုက္ခသည်တွေကိုအိန္ဒိယနိုင်ငံကအမြဲတစေကြိုဆိုနေတဲ့အကြောင်းကိုလည်းပြောပါလေ။ဒုက္ခသည်ပင်ရောက်ကိုနေရာထိုင်ခင်းပေးမယ်ဆိုတာကိုတော့ဝန်ကြီးကအတိအကျမပြောခဲ့ပါဘူး။အိန္ဒိယနိုင်ငံမှာဒီနှစ်စက်မိုင်းအထိရိုဟင်ဂျာ18,000လောက်ရှိပြီးတော့နယူးဒေလီမြို့တော်မှာ1,100လောက်ရှိနေတယ်ဆိုပြီးတော့ရိုဟင်ဂျာအရေးလှုပ်ရှားသူတယောက်ရဲ့အပြောကိုရိုက်တာသတင်းမှာကိုကဖော်ပြထားပါတယ်။ရိုဟင်ဂျာများစုဟာအလုံကျန်းသမားတွေ၊ဈေးဆိုင်ရောင်းသူတွေနဲ့စိုက်ကားနင်းသူတွေဖြစ်ကြတယ်လို့လည်းပြောပါတယ်။အခုလိုရိုဟင်ဂျာဒုက္ခသည်တွေကိုနေရာချပေးရေးကိစ္စကိုနယူးဒေလီအစိုးရအစ်မြေတာဝန်ရှိသူတွေကြားမှာစီးဝေးခဲ့ပြီးတော့ဆုံးဖြတ်ခဲ့ရလဲဖြစ်တဲ့အကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။လက်ရှိရိုဟင်ဂျာတွေနေထိုင်နေကြတဲ့မတ်တန်ပါခန္ဒာအရက်မှာမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပြီးတဲ့နောက်အခုလိုသူတို့ကိုနေရာချထားရေးကိုမြို့တော်တာဝန်ရှိသူတွေကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လူများစုဟိန္ဒူဘာသာကိုးကွယ်ကြတဲ့အိန္ဒိယနိုင်ငံမှာရောက်နေတဲ့ရင်းချာမွတ်စလင်တွေကိုဝင်ကြီးချုပ်နရင်ဒရာမိုဒီအစိုးရကနေရပြန်ပို့နိုင်ဖို့အရင်ကလည်းကြိုးစားခဲ့ပြီးတော့အခုတော့နေရထိုင်ခင်းပေးမယ်လို့ကြေညာထားတာဖြစ်ပါတယ်။နေရအစ်စ်ကိုယာယီထင်းတရေးစခန်းပုံစံမျိုးလုံးမှာကိုရင်းချာတွေစိုးရိမ်နေကြတယ်ဆိုပြီးတော့သူတို့အရေးလှုပ်ရှားသူတွေကပြောနေကြပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုက်ထိုမီတာ32 kHz 9303ညနဲ့9383ညလိုက်ထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လံမီတာ190 kHz 1905ကနေပြီးတော့ထိုးလင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရုရှားသိမ်းထားတဲ့ Crimea ကျွန်းဆွယ်ကစစ်လက်နက်တောင်ရုံတစ်ခုမှာပောက်ကွဲမှုတွေဇက်တိုက်ဖြစ်ခဲ့တဲ့နောက်ပိုင်း Ukraine တောင်ပိုင်းကရုရှားတပ်တွေရဲ့စစ်လက်နက်ပစ္စည်းတိုးလောင်ရုံတွေရှိရာနေရာတွေရှောင်ရှားဖို့နဲ့သတိကြီးစွာနေထိုင်ကြဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြည်သူကိုသတိပေးပါတယ်။အင်ကာနေ့ပောက်ကွဲမှုကအတော်ကြီးမားပြီး2014ခုနှစ်ကရုရှားတွေတင်ထားတဲ့ဒီဒေတာကမစ်ကိုလက်နက်တိုးလောင်ရုံမှာသတင်းတပတ်အတွင်းဒုတိယအကြိမ်မြောက်ပောက်ကွဲတာလည်းဖြစ်ပါတယ်။ဒီပောက်ကွဲမှုကအဖြစ်လုပ်ငန်းတွေကိုလုတာလို့ရုရှားကပြောပေမဲ့ဘယ်သူဆိုတာကိုတော့ထုတ်မပြောပါဘူး။ပြီးခဲ့တဲ့သတင်းပတ်တည်းမှာစိုက်ကီ၄၀အခြေဆိုင်စခန်းကရုရှားလေယာဉ်၉၀နဲ့ဖျက်ဆီးခံခဲ့ရတာဖြစ်ပါတယ်။မစ်ကိုကပောက်ကွဲမှုကသူတို့လက်ချက်လို့ယူကရိန်းကမပြောပေမဲ့ယူကရိန်းသမ္မတအကြံပေးမီခိုင်လိုပိုတိုရက်ကတော့ရုရှားတွေတင်ထားတဲ့ခရိုင်းမီးယားကတူလောင်ရုံတွေပောက်ကွဲမှုနဲ့ဝင်ရောက်ကျူးကျော်သူတွေအတွက်အသက်အန္တရာယ်ရှိနေပြီးတော့စီးရေးလှုပ်ရှားမှုတွေမရှိအောင်လုပ်နေတယ်လို့တွစ်တာမှာရေးပါတယ်။ရုရှားတာဝန်ရှိသူတွေကတော့ဒီလက်နဲ့တူလောင်ရုံမှာမီးလောင်နေတဲ့မီးကဒါပေမဲ့ဆံနေဒါလိုက်နေရထားလမ်းနေလည်းလူနေအဆောက်အဦတချို့ကိုထိခိုက်စေကြောင်းနဲ့အပြင်းထန်ဒဏ်ရာရသူတော့မရှိဘူးလို့ပြောပါတယ်။ခရိုင်းမီးယားမြောက်ပိုင်းကဒီလက်နဲ့တိုးလောင်ရာရုရှားတွေထိန်းချုပ်ထားတဲ့ယူကရိန်းတောင်ပိုင်းခါစင်ဒေတာကမိုင်30ကျော်กว่าမှရှိတာပါ။ခရိုင်းမီးယားကိုယူကရိန်းကပြန်ပေးဖို့တောင်းဆိုတယ်လို့ရုရှားကတော့သူ့နိုင်ငံရဲ့အစိပ်ပိုင်းတစ်ခုဖြစ်နေတတ်မှတ်ဖို့အတွက်လုပ်နေတာလည်းဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟာဂျက်တပရင်းနေမှာယူကရိန်းကိုတွားရောက်ဖို့ရှိတယ်လို့သမ္မတဇယ်လန်စကီနဲ့ကတူရကီသမ္မတရစ်ဆက်တေးပ်အာတိုဝန်နဲ့ပါတွေ့ဆုံဖို့ရှိပါတယ်။
American Bian Su Lutor Tatan Way Shui Kao Pue Dwek Wyoming Pine Republican Party Dwek Kuzi Lang Panama Shui Che Pue Ma Tamra Hong Tone Trump Go Aji Che Wee Pan Pio Su Du Alutor Amat Liz Cheney Shou Nek Dwa Ke Ba De Liz Cheney Ha Bike Ne Lutor Sine Mure Go Song Zan Si Si Ni De Lutor Committee Ma Adi Ka Pa Wene Republican Amat Yau Le Pye Ba De Tamra Hong Trump Go Thao Kan Ne Dwe Ne Shin Pya Yama Shou Nek Dwa Ra Ba Lutor Sine Mure Song Zan Yi Committee Ma Pa Wene Republican Amat Dwe Go Wee Pan Ni De Tamra Trump Adwek Aye Pa De Aung Mien Mu De ကူလေးဖြစ်ပါတယ်။ဒါမဲ့လည်းအလာစကာပြည်နယ်မှာတော့သမ္မတဟောင်းထရမ့်ကိုဝေဖန်ဆန့်ကျင်သူတယောက်ဖြစ်တဲ့အထက်လွှတ်တော်အမတ်လီဇာမော့ကော့စကီကအတားစီမရှိရဲနဲ့ဆက်ပြီးတော့ရှင်းပြခွင့်ရသွားပါတယ်။ဒေါ်နယ်ထရမ့်အဆိုပြုထားတဲ့ကယ်လီစီဘာကာနဲ့ရှင်းပြဖို့အစကစီစဉ်ထားပေးမယ်လေ။နေ့အောင်စလုံးပြည်နယ်အထက်လွှတ်တော်ရွေးချယ်ပွဲမှာရီပက်ဘလစ်ကန်ပါတီကိုစားပြုကိုယ်စားလှယ်လော
နဲ့ပဲထိန်မစ္စိုင်းဒုံးလိုတန်တရားဖြစ်เสียဒုံးကျင်နှင်းပင်လေတဲ့ကိုပြစ်လုခဲ့ပေမဲ့တောင်ကိုရီးယားအစိုးရကတော့နျူကလ িয়ার ဟန်တာအစီအစဉ်တွေကိုလုပ်ဖို့မရှိဘူးလို့တောင်ကိုရီးယားသမ္မတယုံဆုဖြူကပြောပါတယ်။မြောက်ကိုရီးယားဘက်ကအနောက်ကန်ယိုရန်မြို့အွန်ချွန်ကနေပင်လေတဲ့ဒုံးကျင်တွေပြစ်လုခဲ့တာကိုတောင်ကိုရီးယားစစ်တပ်တွေ့ခဲ့ပြီးနောက်ပိုင်းနိုင်ပိုင်းတွင်မှပဲသမ္မတကကိုရီးယားကျွန်းဆွယ်အတွင်းနျူကလ িয়ার ကင်းစင်ရေးအတွက်တန်တမာကြီးလမ်းကြောင်းကိုပြန်လျှောက်ဖို့အတွက်တောင်ကိုရီးယားကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒုံးကျင်တွေဘလောက်ကွာထိရောက်ခဲ့တယ်ဆိုတော့အသေးစိတ်ကိုတော့မပြောပါဘူး။မြောက်ကိုရီးယားရဲ့အခုလိုချင်းချောက်မှုတွေကိုဒံပြန်တဲ့အနေနဲ့လာမဲ့သတင်းပတ်ထဲအမေရိကန်နဲ့တောင်ကိုရီးယားကလည်းကြီးမားဆုံးပူးတွဲစည်းရုံးမှုတွေလုပ်ဖို့ရှိတဲ့အတွက်တင်းမာမှုတွေကပိုပြီးတော့မြင့်တက်လာနိုင်တာဖြစ်ပါတယ်။မြောက်ကိုရီးယားကတော့ဒီလိုစည်းရုံးလေ့ကျင့်မှုတွေကိုကျူးကျော်စည်းရုံးလေ့ကျင့်မှုတွေလို့ပြောဆိုလို့ရှိပြီးဒုံးကျည်ဆန့်တက်မှုတွေဒါမှမဟုတ်တခြားရန်စမှုတွေကိုတုံ့ပြန်လေ့ရှိပါတယ်။
မွတ်စလင်ခွဲထွက်ရေးတပ်ပေါင်းတွေရှိရာထိုင်းနိုင်ငံတောင်ပိုင်းစွန်းပြည်နယ်တွေမှာအင်္ဂါနေ့ညလုံးကမီးရှို့မှုနဲ့ဘုံးကွဲတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အကြောင်းတာဝန်ရှိသူတွေကဗုဒ္ဓနေ့မှာပြောပါတယ်။အင်္ဂါနေ့ညလုံးကပတ်တနီ၊နရတီဝတ်နဲ့ရလာပြည်နယ်တွေမှာတိုက်ခိုက်မှု18ခုထပ်မံဖြစ်ပွားခဲ့ပြီးတော့အများစုကစတိုးဆိုင်တွေနဲ့တက်စီဆိုင်တွေမှာဖြစ်တဲ့အကြောင်းစစ်တပ်ပြောခွင့်ရပရမုတ်ပရိုမင်ကပြောပါတယ်။ဒီတိုက်ခိုက်မှုတွေမှာအရသာ3ယောက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူ့ရဲ့လက်ချက်ဆိုပြီးတော့ပြောဆိုတာမရှိသေးပါဘူး။ဗုဒ္ဓဘာသာဝင်အများစုနေထိုင်ရာထိုင်းနိုင်ငံတွေကမူဆယ်များစုရှိတဲ့ပြည်နယ်၃ခုအတွင်းမှာ2004ခုနှစ်တပုံတွေလှုပ်ရှားတဲ့အချိန်ကစပြီးတော့လူပေါင်း9300ကျော်သေဆုံးခဲ့ရလေဖြစ်ပါတယ်။ကဲ့ရဲ့ဆွန်ခလာပြည်နယ်မှာလည်းတိုက်ခိုက်မှုတွေရှိခဲ့တာပါရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုတော့ဒေါခင်မျိုးတက်နဲ့မိတ်တန်စင်တို့ကပြောပြပေးသွားတာပါရှင်။အခုဆက်ပြီးတော့ဒီသတင်းဆောင်ပါတွေနဲ့အတူအပတ်စဉ်ခန်းစာတွေကိုလည်းတင်ဆက်ပေးသွားမှာပါ။ကုန်စည်နှုန်းကြီးမြင့်မှုနဲ့စားလိုက်ရကအခက်အခဲကြောင့်ရင်းချဒုက္ခတွေကိုကူညီပေးတဲ့နေရာမှာနိုင်ငံတကာအနေနဲ့လက်ရှိအနေအထားထက်ပိုးပြီးတော့ထောက်ပံ့ပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံရင်းချဒုက္ခတွေစခန်းကိုမနေ့တုန်းကတွားရောက်ခဲ့တဲ့လူခွေးဆိုင်ရာကုလသမဂ္ဂမဟာမေးကြီးမစ်ရှယ်ဘက်ချ်လီကနိုင်ငံတကာအတိုင်းဝိုင်းကိုတောင်းဆိုတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံဘက်ကရင်းချဆိုတဲ့နာမည်ကိုအတိမတ်မပြုသလိုဒုက္ခတွေနေရပြန်ပို့ရေးအစီအစဉ်တွေလည်းရပ်တန့်နေတာပါ။ဒါမဲ့လည်းဒီဒုက္ခတွေနေရကိုဂုံတိတ်ခါနဲ့အညီဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ဖို့အတွက်ကုလသမဂ္ဂကဆက်ပြီးတော့ချိုးပန်းနေပါတယ်လို့မဟာမင်းကြီးမစ်ရှယ်ဘက်ချ်လီကပြောပါတယ်။ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးတဦးအနေနဲ့ပရမဆုံးအချိန်ဘင်္ဂလားဒေ့ရှ်နိုင်ငံရင်းချဒုက္ခတွေစခန်းကိုတွားရောက်တဲ့ခီးစဉ်အတွင်းမှာပြောဆိုချက်တွေကတချို့ကိုတော့မဆုမွန်ကပြောပြပါလိမ့်မယ်ရှင်။
Well, we are here in Cox Bazar where so many people from Myanmar, Rohingya.
အခုကျမတို့ Cox Bazar မှာပါ။မြန်မာနိုင်ငံကရောက်လာတဲ့သူတွေ Rohingya တွေအများကြီးရှိတဲ့နေရာမှာလူခွေချိုးဖောက်မှုတွေစိုးရတဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ရပြီးလုံခြုံဘေးကင်းတဲ့နေရာကိုထွက်ပြေးနေရောက်လာကြတာပါ။ Bangladesh မှာအခုဆိုရင် Rohingya ကတသန်းတသိန်းလောက်ရှိပါတယ်။အဓိကက Cox Bazar မှာပါ။တချို့ကတော့ Basancha ကျွန်းမှာရောက်နေကြပါတယ
်။ They describeTheir grievances, their pains, they had to leave.
ကျေကွဲမှုတွေအကြောင်းကိုပြောပြကြပါတယ်။သူတို့မှာရှိသမျှပိုင်ဆိုင်မှုအားလုံးထားခဲ့ပြီးတော့ဘလို့ထွက်ပြေးခဲ့ကြရတယ်။နောက်သူတို့ရဲ့အသက်မွေးဝမ်းကြောင်းရပ်တည်ရတဲ့ဘဝနဲ့အများစုကသူတို့ချစ်ခင်တဲ့သူတွေကိုထားခဲ့ကြရတဲ့အကြောင်းတွေဒီ cost ဘဇားမှာသူတို့ဘလို့ခိုးလုံနေထိုင်ခွင့်ရခဲ့ကြသလဲ။နောက်ကုလသမဂ္ဂနဲ့တခြားလက်တွဲဘက်အစိုးရလက်အောက်ခံမဟုတ်တဲ့ NGOs အဖွဲ့အစည်းတွေဘယ်လိုထောက်ပံ့ပေးသလဲဆိုတာကိုပြောပြကြပါတယ
် I have said all of them have said we want to go back but we want to go back
Rohingya တွေအားလုံးလိုပဲပြောရပါလိမ့်မယ်သူတို့အားလုံးနေရပြန်ကျင်ကြပါတယ် ဒါပေမဲ့သူတို့ကိုမြန်မာနိုင်ငံသားပါလို့ခိုင်မာတဲ့အတိအမှတ်ပြုမှုအထောက်အထားရမှသူတို့ရဲ့အခွင့်အရေးတွေကိုလေးစားသမှုရှိမှအရင်ကလိုနေစဉ်အတက်မွေးဝမ်းကြောင်းလုံခြုံခဲ့တာတွေကိုပြန်လည်ရရှိမှသူတို့ပိုင်ဆိုင်ခဲ့တဲ့လေယာဉ်မြေတွေကိုပြန်ရမှသူတို့ပြန်ကြမှာပါ
UN is the best is doing the best we can to support them we'll continue doing that but we also
ကုလသမဂ္ဂဘက်ကတော့ဘလို့အကောင်းဆုံးထောက်ပံ့ပေးနိုင်မလဲဆိုတာကိုလှုပ်ဆောင်ပေးနေပါတယ်ကျမတို့ဆက်ပြီးတော့လှုပ်ဆောင်သွားမှာပါဒါပေမဲ့ကြေကွဲစိတ်မကောင်းစရာပြဿနာရဲ့အရင်းအမြစ်ကိုကျမတို့ဖြေရှင်းရပါလိမ့်မယ်သူတို့အားလုံးလုံခြုံဘေးကင်းပြီးတော့သူတို့သဘောနဲ့သူတို့မြန်မာနိုင်ငံကိုပြန်သွားနိုင်တာတေချာဖို့လှုပ်ဆောင်ရပါလိမ့်မယ်
Well, one of the problems that they have been seeing here as
ဒီမှာတွေ့ရတဲ့ပြဿနာတစ်ခုကတခြားကမ္ဘာနေရာတွေမှာတွေ့နေရတဲ့အတိုင်းပါပဲ။စားနပ်ရိက္ခာဈေးနှုန်းတွေတက်သွားပါတယ်။အရင်တုန်းကတို့မှာရှိတဲ့ငွေပမာဏနဲ့ဝယ်လို့ရခဲ့တဲ့ပမာဏကအခုအရင်လိုအစားအစာတွေဝယ်မရတော့ဘူးလို့ဆိုလိုတာပါ။ဒါကဒီ cost ဘဇားမှာရှိနေတဲ့သူတွေအတွက်ပြဿနာဖြစ်လာပါတယ်။ဒီတော့နိုင်ငံတကာအတိုင်းအဝိုင်းကိုကျမဆက်ပြီးတော့တိုက်တွန်းချင်ပါတယ်။ရိုဟင်ဂျာတွေကိုဆက်ပြီးတော့ထောက်ပံ့ပေးပါဖြစ်လာတဲ့အခြေအနေအကျိုးဆက်တွေကြောင့်အရင်ကထက်တောင်းမှပို့ပြီးတော့ပံ့ပိုးကူညီနိုင်အောင်စ조사ပေးကြပါလို့ကျမမေတ္တာရပ်ခံပါတယ်ရှင
်ဒါကတော့ဒီဘင်္ဂလားဒေ့ရှ်နိုင်ငံတဲကရင်ဂျာဒုက္ခသည်စခန်းကိုကိုယ်တိုင်သွားရောက်ခဲ့တဲ့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘက်စလီရဲ့ပြောဆိုချက်တချို့ကိုမဆုမုံပြပြပေးကြတာပါရှင်ဒီနေ့စကိုင်းတိုင်းအေရီတရားပေါ်မှာပြစ်ခတ်မှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းတင်ပြပေးပါမယ်စကိုင်းတိုင်းဒေသကြီးစကိုင်းမြို့အေရီတရာရတနာပုံစစ်စေးရေးဂိတ်မှာကားပေါ်ကိုလိုက်ပါလာတဲ့ဒီဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့နှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့လို့ခီးတယ်တချို့သေဆုံးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ထိခိုက်ဒဏ်ရာရတဲ့သူတချို့လည်းရှိခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်အပြည့်စုံပြောပြပေးပါမယ်ရှင်
။ဒီနေ့ဗုဒ္ဓဦးနဲ့မနေ့ပိုင်းကစကိုင်းတိုင်းမြို့အေရီတရာရတနာပုံစစ်စေးဂိတ်မှာအာဂါသခီးတယ်တင်ရင်လိုင်းကားပေါ်ပါလာတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တာပါ။ပစ်ခတ်မှုအတွင်းPDF နှစ်ဦးတေဆုံးပြီးခီးတဲ့အမျိုးသားတအူးနဲ့အမျိုးသမီးတအူးတေဆုံးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ် PDF တအူးကိုလည်းဖမ်းဆီးမိတယ်လို့ဒီကနေ့ပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်ဒီနေ့မနေ့က၈နာရီခွဲလောက်မှာစကိုင်းမြို့တကောင်းရက်ွယ်အေယာဝတီရတနာပုံစစ်ဆေးရေးဂိတ်မှာကျွန်တော်အများပြည်သူလုံခြုံရေးအတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကလိုအပ်တဲ့စစ်ဆေးမှုတွေပြုတ်လုခဲ့ပါတယ်အဲဒီမှာကျွန်တော်ရန်ကုန်မုံရွာကြီးဆွဲနေတဲ့အာခီးတဲ့တင်ကားတစင်းပေါ့နော်ခီးတဲ့တင်ကားတစင်းဒီကားဖြစ်ပါတယ်ခီးတဲ့တင်ကားပေါ်တက်ရောက်စစ်ဆေးခဲ့ပါတယ်အဲ့ဒီအချိန်မှာပဲကားပေါ်မှာပါလာတဲ့ PDF အမေရိကန်အကြမ်းဖက်၃ဦးကလုံခြုံရေးတပ်ဖွဲ့ဝင်တွေကိုစတင်ပစ်ခတ်ခဲ့ပါတယ်ကျွန်တော်လုံခြုံရေးတပ်လုပ်ဝင်၂ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဖြစ်စဉ်မှာတော့ကျွန်တော် PDF ၂ဦးအသေးဖမ်းဆီးရမိခဲ့ပါတယ်တဦးကိုအရှင်ဖမ်းဆီးရမိခဲ့ပါတယ်ခီးတဲ့အမျိုးသားတဦးဒီ PDF တွေရပစ်ခတ်မှုကြောင့်ပြေဆုံးခဲ့ရပါတယ်နောက်အမျိုးသမီးတဦးကတော့ဒီမျိုးသမီးကတော့သူ့ရသူ့မှာတော့ထိခိုက်ဒဏ်ရာပြင်းပြင်းထန်ထန်တော့မရဘူးဒါမဲ့လက်ရကဲခြေတလုံးကိုထိမှန်တယ်ထိမှန်ပြီးတော့じゃသူ့အနေနဲ့စိုးရိမ်ထိတ်လန့်ပြီးတော့じゃရှော့ဖြစ်ပြီးသေဆုံးသွားတဲ့ဖြစ်စဉ်ဖြစ်ပါတယ်ကြံတဲ့ခီးတဲ့၅ဦးကတော့မစိုးရိမ်ရဒဏ်ရာတွေရရှိခဲ့ပါတယ
်အခုလိုပြစ်ခတ်မှုဖြစ်ပွားပြီးနောက်တရားကိုပိတ်ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်စစ်ကောင်စီကသတင်းထုတ်ပြန်ချက်ထဲမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတက်ဆောင်လာတဲ့လက်နက်ခဲယမ်းတွေကိုပါဖော်ပြထားပါတယ်အဲ့ဒီလိုပြစ်ခတ်မှုဖြစ်သွားတာကြောင့်သခိုင်းမြို့တွင်မှလူသွားလူလာနှဲပါသွားတယ်လို့သခိုင်းမြို့ခံတူကအခုလိုပြောပါတယ
်စစ်တဲ့အချိန်မှာအဲ့လိုပေါ့အပေါ်တက်စစ်တဲ့လူကိုသူက PDM ကအရင်စိုက်တော့ပြစ်လိုက်တယ်လို့ပြည်နေကိုအဲ့လိုမျိုးပေါ့နော်ပြောကြတာအဲ့မှာလူဒီဘက်ကစစ်တဲ့ဘက်ကတယောက်ထိသွားပြီးတော့ပြန်လည်ပြကြပြကြရင်လည်းအဲ့လိုပေါ့အထက်ကိုအနည်းခတ်သူတို့ကြီးပေါ့ပြီးနိုင်ပေါ့နီးပေါ့လောက်ကိုကြားတယ်ကအဲ့လိုမျိုးဖြစ်သွားကြတာခင်းမိုင်းတော့ဟိုလူသွားလူလာတော်ကြီးကိုကျဲသွားတယ်ပေါ့ကျဲတယ်ဆိုတော့ကျဲတယ်ဆိုတော့အဲ့ဒီမရှိတော့ဘူးရှယ်ဟိုပြတ်သွားတယ်ဒါပေမဲ့နေ့လေပိုင်းလောက်မှတော့ပြန်ပြီးတော့အသွားလာပြန်ဖြစ်လာတယ်ပုံလုံးလုံးနဲ့နေထားတိုင်းတော့ဟိုပုံမှန်ဒီဘက်လို့တော့သွားလာနေရတယ်ဒါပေမဲ့မျိုးရဲအလူတွေကတော့သိအပြင်းမထွက်ကြတော့ဘူး
အဲ့ဒီအေရဝတီတရားယရနာပုံစစ်စေးဂိတ်ဟာကိုဗစ်ရောဂါဖြစ်ပွားချိန်မှာမန္တလေးဘက်ကနေလာရောက်ပြီးစကိုင်းတိုင်းဘက်ကိုဖြတ်တန်းတဲ့ခီးတွေတွေကိုကိုဗစ်ရောဂါရှိမရှိစစ်ဆေးတဲ့ဂိတ်ဖြစ်ပါတယ်။အာနာသိမ့်ပြီးနောက်ပိုင်းမှာစစ်ကောင်စီဟာခံတပ်တွေအခိုင်အမာပြုလုပ်ပြီးခီးတဲ့တင်ကားတွေကိုစစ်ဆေးတဲ့ဂိတ်တခုလည်းဖြစ်ပါတယ်။စကိုင်းမြို့အနီးနားကကျေးရွာတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိနိုင်တဲ့ယူဆပြီးစစ်ကောင်စီကမကြာခဏနယ်မြေရှင်းလင်းရေးတွေလုပ်လေလဲရှိပါတယ်။
စကိုင်းမြို့ ERI တရားပေါ်မှာဒါပြစ်ခတ်မှုဒီကနေ့ဖြစ်ခဲ့ပြီးတော့တိတ်ဆုံးထရန်ရသူတချို့လည်းရှိခဲ့တဲ့အကြောင်းကိုကုစံကျော်ကတင်ပြပေးခဲ့တာပါရှင်။အခုတခါတော့ဒီအိန္ဒိယကုမ္ပဏီတစ်ခုကမြန်မာစစ်တပ်ကိုစစ်သုံးပစ္စည်းတချို့ရောင်းချပေးနေတယ်ဆိုတဲ့အကြောင်းကိုလည်းကြည့်အောင်ပါ။ ကာဝေးနဲ့လုံခြုံရေးပစ္စည်းတွေထုတ်လုပ်တဲ့ Sweden Company စပ်ရဲ့စစ်လက်နက်ပစ္စည်းတွေဟာအိန္ဒိယကုမ္ပဏီတစ်ခုကနေတဆင့်ဒီမြန်မာစစ်တပ်စီကိုရောက်ရှိနေတယ်ဆိုပြီးတော့ Justice for Myanmar အဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ဝေဖန်ခံနေရတဲ့အချိန်မှာပဲဒီမြန်မာစစ်တပ်ကိုအိန္ဒိယကုမ္ပဏီတစ်ခုကစစ်သုံးပစ္စည်းတွေရောင်းချပေးနေတဲ့အပေါ်မှာမြန်မာရဲဖက်အဖွဲ့တွေကဝေဖန်လိုက်တာပါ။ရန်ကုန်ကနေပေးပို့လာတဲ့သတင်းကိုကိုဝင်းခမ်းမောင်ပြပြပေးပါမယ်ရှင်။
ဆွီဒင်နိုင်ငံခြေဆိုင်ဆပ်ကုမ္ပဏီထုတ်ဖောက်ခွဲပစ္စည်းတွေမှာတုံးတဲ့ချိန်ကိုက်စနစ်ပါအစင်းမြင့်စနက်တန်တွေကိုအိန္ဒိယနိုင်ငံကစန်တီမက်တယ်ခရက်ကုမ္ပဏီကမြန်မာလက်နက်ပွဲစားကုမ္ပဏီ Creative Exploration ကိုရောင်းခဲ့တယ်လို့ Justice for Myanmar အဖွဲ့ကပြောကြားလိုက်ပါတယ်။မြန်မာကုမ္ပဏီ Creative Exploration ဟာမြန်မာရဲတပ်ဖွဲ့အတွက်အဓိကပစ္စည်းတင်သွင်းပေးတဲ့ကုမ္ပဏီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်လက်နက်ပွဲစားကုမ္ပဏီလည်းဖြစ်တယ်လို့ Justice for Myanmar ကဩဂုတ်လ15ရက်နေ့ကထုတ်ပြန်လိုက်တာပါ။ဒေါ်လာ 2,300 ကျော်ဘူးတန်ဖိုးရှိတဲ့စနက်တန် 3,000 ကို Sandy Metalcraft ကုမ္ပဏီကခုနှစ်မတ်လ25ရက်ကတင်ပို့ခဲ့တယ်လို့ Justice for Myanmar ကထုတ်ပြန်ချက်မှာပြောထားတာပါ။ရောင်းချလိုက်တဲ့လက်နက်ခဲရဲတွေကဂျနီဘာပဋိညင်ကိုချိုးပေါက်တယ်လို့မှန်းဆနိုင်တဲ့အခြေအနေမှာစစ်လက်နက်တွေကိုလွှဲပြောင်းချောင်းချခြင်းမလုပ်ဖို့လူ့အခွင့်အရေးဥပဒေတွေကိုအိန္ဒိယနိုင်ငံကလိုက်နာဖို့တာဝန်ရှိတယ်လို့ Justice for Myanmar ကပြောလိုက်တာပါ။မြန်မာစစ်တပ်ရဲ့ဒုက္ခရေးချိုးဖောက်တာတွေကိုကန့်ကွက်ဖို့စစ်ကောင်စီကိုအတိမတ်မပြုဖို့မြန်မာအရက်ဖက်အဖွဲ့တွေကအိန္ဒိယအစိုးရကိုတောင်းဆိုနေတဲ့ကြားကပဲအခုလိုကိစ္စတွေရှိနေတာပါ။အိန္ဒိယအစိုးရမှာလက်ရှိအချိန်ထိမြန်မာစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်အောင်ဆက်ပြီးထိန်းသိမ်းနေတဲ့အနေအထားဖြစ်တယ်လို့အိန္ဒိယခြေဆိုင်မြန်မာအရက်ဖက်အဖွဲ့အိန္ဒိယ for မြန်မာရဲ့တာဝန်ခံဆလိုင်းဒိုခါက VOA ကိုပြောပါရယ်မြန်မာအဖွဲ့အစည်းတွေကဒီလိုအလားတူကိစ္စတွေကိုတောက်လျှောက်ကန့်ကွက်နေတဲ့ကြားကပဲအိန္ဒိယအစိုးရကမတိဘာသာနေတဲ့သဘောရှိနေတယ်လို့သူကပြောပါတယ
်။အိန္ဒိယနိုင်ငံမှာနိုင်ငံရေးလှုပ်ရှားနေတဲ့အဖွဲ့အစည်းအနေနဲ့ဆိုရင်ဒီကိစ္စကိုတောက်လျှောက်လေကန့်ကွက်တဲ့စုံစမ်းမိန်မြင့်ချင်းခံရတဲ့အထီးကိုကျွန်တော်တို့ကန့်ကွက်တဲ့ဆိုတော့ဒီ Justice for Myanmar ကနေထုတ်ပြန်ထားတဲ့အချက်ကိုလည်းကျွန်တော်တို့ဒီအိန္ဒိယနိုင်ငံ CPI ကိုကျွန်တော်တို့ဒီပို့ထားပြီးမှဒီကိစ္စကိုတိထားတာရှိလားဆိုပြီးမှကျွန်တော်တို့ဒီအမေးမြတ်မှုကိုလည်းလုပ်ထားတယ်ဆိုတော့ဒီ CBI ရတာဝန်ရှိသူတချို့ကလည်းကျွန်တော်တို့ဒီအပေါ်ကိုမေးမေးကြည့်လိုက်ပါမယ်စုံစမ်းကြည့်ပါမယ်ဆိုတဲ့ဟာမျိုးရှိနေတယ်ဆိုတော့ကျွန်တော်တို့ဒီချုပ်ပြောရရင်တော့အိန္ဒိယကတော့တိမတိပေးနေတော့မနေဘူးတိတယ်သို့တော်လည်းဒီမတိတလို့တော့နေရလိမ့်မယ်ဒီလိုအနေထားမှာအိန္ဒိယကရှိနေတဲ့သဘောရှိတယ်
အိန္ဒိယဘူဆိုရာကမြန်မာစစ်ကောင်စီနဲ့နီနီကက်ကက်ဆက်ဆက်ရေးရှိနေပေမဲ့မြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေကိုတစ်ဖက်လမ်းကအကာအကွယ်ပေးနေတဲ့အိန္ဒိယမီဇိုရန်ပြည်နယ်ဆိုရာရဲ့သဘောထားကိုတော့မြန်မာအရက်ဖက်အဖွဲ့တွေကကြိုဆိုကြပါတယ်။အလားတူပဲအိန္ဒိယဘူဆိုရာကိုလည်းမြန်မာအရေးမှာလက်လျူမရှိဖို့တိုက်တွန်းချင်တယ်လို့ဒီမိုကရေစီကိုကူညီချသူများကွန်ရက် HPT တီထောင်သူကိုစိုးဝင်းဆွေက VOA ကိုပြောပါတယ်။
လက်ရှိစစ်ကောင်စီနဲ့ဒေလီအစိုးရနဲ့နီနီကက်ကက်ဆက်ဆံနေတယ်ဆိုတာတွေကျွန်တော်တို့သိရတဲ့အခါကျတော့ဒါကျွန်တော်တို့အများကြီးတော့စိတ်မကောင်းဖြစ်တာပေါ့အဲဒါပေမဲ့လို့ဟိုအဝေးကလူတွေကောင်းတယ်ဆိုတာကဒီအိမ်နီးချင်းတွေဆိုးတာတော့ပဲရှိသေးတယ်ဆိုတော့စကားရှိတယ်ဗျာနော်အဲ့တိုင်းပဲပေါ့နော်ဘလို့ပဲဖြစ်ဖြစ်တော့ကျွန်တော်တို့အိမ်နီးချင်းနိုင်ငံတွေကတော့နော်ဒဏ်တော့ခံရတာပဲလေအခုဆိုရင်လည်းဒါဒေလီအစိုးရကဒီလိုမျိုးအာဘော်ရှိပေမဲ့ကျွန်တော်တို့နဲ့ဒါနယ်နိမိတ်ထိစပ်နေတဲ့ကျွန်တော်တို့ဒီမီဇိုရန်ပြည်နယ်အစိုးရတို့ဘာလို့ဆိုရင်ဒါမြန်မာဘက်ကစစ်ဆောင်တွေကိုအဲသူတို့ကောက်ွယ်ပေးထားတယ်တော့လက်ခံပေးထားတယ်ဆိုတာရှိတယ်ဆိုတော့အဲပြီးတဲ့အခါကျတော့အိန္ဒိယနဲ့မြန်မာဆိုတာလည်းဟိုးလွတ်လပ်ရေးကြိုးပမ်းစဉ်ကာလကလေးကမြို့သားကောင်းဆောင်အချင်းချင်းလဲရဲဘော်ရဲဘက်နီးကပ်တဲ့ဆက်ဆံရေးရှိခဲ့တဲ့အခါကျတော့ဒါတွေကိုထောက်ထားပြီးတော့တော့ဒေလီအစိုးရအနေနဲ့မြန်မာပြည်သူတွေရဲ့ခံစားချက်တွေကိုဟိုလက်လျူမရှိဖို့တော့ကျွန်တော်တိုက်တွန်းချင်ပါတယ်ဗျာ
အိန္ဒိယကုမ္ပဏီကမတ်လ25ရက်မြန်မာကိုတင်ပို့ခဲ့တဲ့ Fuse 447 စနက်တန်တွေဟာတတိယကြိမ်မြောက်ဖြစ်တယ်လို့ Justice for Myanmar အဖွဲ့ကပြောထားပါဗျ။ဒီစနက်တန်တွေကိုမူလထုတ်တဲ့ Sweden Company ဘက်ကတော့မြန်မာကုမ္ပဏီနဲ့ဆက်ဆံရေးမရှိဘူးလို့ညင်းဆိုထားပြီးအိန္ဒိယကုမ္ပဏီရဲ့ကိုမေးမြန်းစုံစမ်းသွားမယ်လို့တုံ့ပြန်ထားပါဗျ။အိန္ဒိယကုမ္ပဏီကိုတစုံတရာအရေးယူတုံ့ပြန်မှုလိုမလို့ဆိုတာကိုလည်းဆုံးဖြတ်သွားမယ်လို့ Sweden Company က Justice for Myanmar ကိုဖြေကြားခဲ့တယ်လို့ပြောပါဗျ။ဒီကိစ္စတွေနဲ့ပတ်သက်ပြီးအိန္ဒိယအစိုးရအနေနဲ့မြန်မာစစ်တပ်ရဲ့ရာဇဝတ်မှုတွေမှာကြံရပါပတ်သက်မှုကိုမဖြစ်မနေအဆုံးတတ်ရလိမ့်မယ်လို့ Justice for Myanmar ကသူ့ရဲ့ထုတ်ပြန်ချက်မှာရေးသားခဲ့ပါတယ
်။ဒါကတော့အိန္ဒိယကုမ္ပဏီတစ်ခုကမြန်မာစစ်တပ်ကိုစစ်သုံးပစ္စည်းတချို့ရောင်းချပေးနေတယ်လို့ဆိုပြီးတော့ဒါကိုရပ်ဖို့အတွက်မြန်မာရပ်ဖက်အဖွဲ့တွေကတောင်းဆိုနေတာနဲ့ပတ်သက်ပြီးကိုဝင်းခမ်းမောင်ကတင်ပြပေးခဲ့တာပါ။ကြားပြည်နယ်နဲ့စကိုင်းတိုင်းဘက်ကစစ်ပြေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါရှင်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ဒေသတွေဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေလူရကိုခိုးလုံနေကြတဲ့စစ်ပေးဒုက္ခသည်တွေဟာနေရာထိုင်ခင်းအမိုးအကာမလုံလောက်တာနဲ့အတူစားရေးတောက်ရေးခက်ခဲတွေလည်းဆက်ပြီးတော့ကြုံနေကြပါဗျ။ စကိုင်းနိုင်တွေကစစ်ပီးဒုက္ခတဲ့တချို့ဆိုရင်လေသွေးလွန်တုပ်ကွေးယောဂဖြစ်နေကြပါတယ်အခုလိုဒီစစ်ကြောင့်ဒုက္ခရောက်နေကြတဲ့ဒုက္ခတွေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလီမာကပြောပြပေးပါမယ်ရှင်
ရှမ်းပြည်နယ်ကရားပြည်နယ်နယ်စပ်ဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ခုချိန်ထိလနဲ့ချီတောတောင်ထဲမှာပုန်းခိုတိမ်းရှောင်နေကြရတဲ့စစ်ဘေးဒုက္ခသည်တွေဟာအခက်အခဲမျိုးစုံနဲ့ဆက်လက်ကြုံနေကြရပါတယ်။အထူးသဖြင့်မိုးရေရွာသွန်းနေချိန်မှာနေရာထိုင်ခင်းအမိုးအကာလုံလောက်မှုမရှိတဲ့အခက်အခဲကိုအဓိကကြုံကြရတယ်လို့မိုးပြဲမျိုးဘက်ကဒုက္ခသည်တွေကိုကူညီနေသူတယောက်ကပြောပါတယ်
။အခုရက်ပိုင်းကမူကောင်းနေတော့ဒီဖက်ဒေတာဟာကပေါ်ပေါ်ဒေတာရည်ကြီးရချမ်းတော့မဖြစ်ဘူးနော်။မူးမလုံတာတွေအဲ့လိုမျိုးပေါ့နော်။မူးရွာရင်တော့တော်တော်လေးကိုသူတို့ကအဆင်မပြေ။ဒါလိုအပ်လာတော့ဒီအမိုးအကာတွေပေါ့အမိုးအကာလည်းဆူဆူမလုံလောက်တာတွေရှိတယ်။ဆက်မလုံလောက်တာတွေလည်းများတယ်။နမိတာစု၃မိတာစုမူးကပြင်းငယ်တလုံးနဲ့ပဲအတူနေနေရတာတွေရှိတယ်။စားတော့ပိုင်းစားကြတော့ဒီအလူချင်းနေရတဲ့ဟာပဲအထံဝေးပေးနေရတာပေါ့။လုံလုံလောက်မှုစားကြတော့လည်းမရှိနိုင်ဘူး။
တိုက်ပွဲဖြစ်တဲ့ဒေသတွေမှာစစ်ကောင်စီတပ်တွေကကျေးရွာတွေနာတက်ဆွဲထားတာရွာတွေဘက်လက်နက်ကြီးတွေနဲ့တိုက်ခတ်နေရတဲ့ကြောင့်စစ်ပီးဒုက္ခတွေအများစုအခုချိန်ထိနေရမပြတ်နိုင်ကြသေးပါဘူး။ဘေးလွတ်ရာပုန်းခိုနေကြရတာတစ်နှစ်ကျော်ရှိနေပြီဖြစ်တဲ့ဒုက္ခတွေဟာစားရေးတောက်ရေးခက်ခဲနေကြသလိုကျန်းမာရေးဆိုင်ရာထိခိုက်မှုတွေလည်းရှိနေကြပါတယ်။မိုးကတဲတဲ့မိုးမလုံလို့အိယာကင်းတွေထင်းတွေမိုးဆူနေပြီးချက်ရည်ပြုံရည်လည်းအခက်တွေ့နေရတယ်လို့ဒီမောဆိုးမြို့နယ်တွေကစစ်ဘေးဒုက္ခသည်တယောက်ကပြောပါတယ်
။မိုးရွာလို့ရှိရောတခုကစီပီတခုကကြတော့မလဲ။မြေရွာတခုပေါ့။ဒါပေမဲ့အခက်ခဲရတော့ဗာလဲခွင်းခွင်းရဲ့မိုးကမိုးမလုံးလို့ပြောအဲ့ရဆိုးရောဆိုးရောမလဲပေါ့။မိုးဆိုးရောဘလို့မှအိပ်လို့ရမှာမဟုတ်ဘူး။ရောရောမှာပြနေပေါ့အခုကတော့မကြည့်ဘူးလေတော့ချောင်းအရင်ကချောင်းရချောင်းရလဲပြောလဲစာနေပြီအဲဒီမှာဆိုတော့အပြင်ဆင်ကြမှာပဲလေတော့
ခုလိုကြားပြင်းတဲ့ဘက်ကစစ်ပြေးဒုက္ခတွေနေရေးစားရေးခက်ခဲနေကြသလိုသခိုင်းတိုင်းဝက်လက်မြို့နယ်တွေကစစ်ပြေးလူရတင်းရှောင်နေကြရသူတွေမှလည်းအလားတူအခက်ခဲတွေကြုံနေကြရတယ်လို့ဒုက္ခသည်တယောက်ကခုလိုပြောပါတယ်
ရှင်နေရတော့ပြည်သူတွေဒုက္ခရောက်တာတော့ကြီးကျယ်ပဲမိုးရွာတွေရောပြတ်တက်ပြီးတော့ဟောပြီးမိုးကတဲ့လေးနဲ့ပြည့်ရဆောင်ရမယ်တော်စိုးဝါဒုက္ခရောက်နေကြတော့စားရတောက်တာတော့တော်ဘူးပြည့်လို့စိုးဝါဆိုတော့ဝေးပေါ်ပြီးစားရတောက်တာတော်ဘူးဒုက္ခရောက်ခက်ခဲတွေရောက်နေကြတယ်စားရတောက်ရခက်ခဲဆိုတော့တော်တော်တွေအကုန်ကြီးရှုပ်ပေါ်ဘေးရွာတွေရောတော်တော်များများအကုန်ပတ်မိုးနေတော့ကြတော့စက်စားပြတော်တဲ့ဟူစံမရှိတော့အောင်ကိုငတ်ပြနေကြတယ်ဘဝရောက်နေကြပြီ
ကဲဘလူမျိုးနဲ့ကိုးထောင်ပို့တိုက်နေတဲ့ကကျေးရွာတွေဘက်မှာလည်းစစ်တပ်တွေစစ်ရေးလှုပ်ရှားနေတာကြောင့်ဒေသခံတွေထွက်ပြေးနေကြရတာလအတော်ကြာရှိနေပါပြီ။အခုချိန်ထိလည်းရွာတွေတဲကိုပြောင်းမဝင်နိုင်ကြသေးပဲစစ်ဘေးရှောင်နေကြရဆဲဖြစ်ပါတယ်။အခုလိုမိုးရသည်မှာသွေးလွန်တုပ်ကွေးရောဂါနဲ့ဖျားနာနေကြသူတွေအတော်များပင်မဲ့ကုသနိုင်မှုဆေးဝါးမရှိဖြစ်နေတယ်လို့ဒေသခံတို့ကအခုလိုပြောပါတယ်။
ဒီကလူရာကတော့ကျွန်တော်တို့စီးဝါးပါစီးဝါးကတော့ကျွန်တော်တို့ဝဲကတော့ဝယ်လို့လည်းမရတာဆိုတော့အဲစီးဝါးမှာအဆက်ဆက်ပြင်းနေတာ။ဆန်းကောင်းကြီးပြင်ရတယ်ဒီကျွန်တော်တို့အဲ့ဒါတော်တော်လေးကဒီမှာဥပ္ပယောင်နဲ့ပြေလွန်တက်ရှိဖြစ်တဲ့တော်လေးနဲ့အခုအကုန်လုံးမှာအဲ့မှာတော့တော်တော်လေးကဖြားနာနေကြတာ။စီးဝါးကတော့အဲ့မှာဒီဘက်ကတော့အခုချိန်မှာကတော့ကျွန်တော်တို့ပတ်ကူကမရဘူးကြ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းယူပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့ပဋိပက္ခနဲ့မလုံမချုံမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးရသူ6သိန်းကျော်ရှိနေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့နောက်ဆုံးထုတ်ပြန်ထားတဲ့စာရင်းတွေမှာဖော်ပြထားပါတယ်ရှင
်ဒါကတော့ဒီထိုင်စားတောက်ရေးအခက်အခဲကိုကြုံနေရတဲ့ဒီကြားပြည်နယ်နဲ့စကိုင်းတိုင်းဘက်ကဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုအလိမာကပြောပြပေးခဲ့တာပါ View American တန်ရဲ့ August 18ရက်ပုံထူးညအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါရဲ့ရှင်။ကျမတို့ရဲ့အစီအစဉ်လေးကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါ။အခုထုတ်လင်းပေးနေတဲ့အစီအစဉ်လေးကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ဒီ VOA Internet Website စာမျက်နှာဖြစ်တဲ့ burmese.voanews.com တို့မှာလည်းအချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုလို့ရပါရဲ့ရှင်။
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36FAPFE နဲ့ endlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါရဲ့နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2022ခုနှစ်ဩဂတ်လ18ရက်ပုံထူးည radio အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ31 32 52အပြင်လိုင်းလက်မီတာ190ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတလဲတင်ပြပေးတော့မှာဖြစ်ပါရရှင်။ပုံထုနေ့ညတိုင်းမှာပုံမှန်တင်ဆက်ပေးနေတဲ့လူလူနဲ့ကျမ်းမာရေးအားကစားကဏ္ဍနဲ့ဥကျော်စံသာရဲ့မြမအရေးသုံးသက်ချက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။ဒီထဲကနေမှအရင်ဆုံးကတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်။ရာသီတုတ်ကွေးဖြစ်တတ်တဲ့ကာလမှာသွေးလွန်တုတ်ကွေးနဲ့ကိုဗစ်ကပ်ရောဂါဘယ်လိုခွဲခြားကုသနိုင်မလဲဆိုတာကိုဒီတစ်ပတ်လူလူနဲ့ကျမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကခွဲခြားရှင်းလင်းပြထားပါရရှင်။
မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေကိုသတိပြုနေရတဲ့အချိန်မှာပဲသွေးလွှတ်တုတ်ကွေးကူးစက်မှုတွေကလည်းမရောကြသေးတာကြောင့်တုတ်ကွေးသွေးလွှတ်တုတ်ကွေးနဲ့ကိုဗစ်ကူးစက်မှုတွေကိုရောထွေးကြုံတွေ့လျက်ရှိနေတာပါချမ်းတုံဖျားနာခေါင်းကိုက်တာနဲ့အဆင်းမြင့်ကိုက်ခဲတဲ့လက္ခဏာတွေကိုရာသီတုတ်ကွေးရောဂါနဲ့ကိုဗစ်ရောဂါနှစ်မျိုးလုံးမှာကြုံတွေ့ကြရပြီးသွေးလွှတ်တုတ်ကွေးဖြစ်တဲ့သူတွေမှာလည်းတွေ့မြင်နေရတာကြောင့်အဖျားဆတဲ့နဲ့လူနာတွေမှာတုတ်ကွေးဖျားလားသွေးလွှတ်တုတ်ကွေးလားကိုဗစ်ကူးစက်မှုလားဆိုတာကိုခွဲခြားနိုင်မှုခက်ခဲလျက်ရှိတယ်လို့တမရတူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်သွေးလွှတ်တုတ်ကွေးယောဂါကတုတ်ကွေးယောဂါဖြစ်တဲ့အတွက်ဖျားနာခြင်းခေါင်းကိုက်ခြင်းချမ်းတုံခြင်းအဆင်မြင့်ကိုက်ခြင်းတွေနဲ့တွဲပြီးတွေ့ရပါတယ်ဒါကြောင့်မလို့စတင်ဖြစ်တဲ့အချိန်မှာတုတ်ကွေးယောဂါလားအခုလက်တလို့ဖြစ်ပေါ်နေတဲ့ကိုဗစ်ယောဂါလားဆိုတာခွဲခြားဖို့ခက်ပါတယ်ဒါပေမဲ့ဖျားနေပြီးဖျားတာနဲ့တွဲဖက်ပြီးတော့ရေပြားပေါ်မှာနီဆက်အနီကွက်လေးတွေဖြစ်လာတယ်နောက်တစ်ခါအန်တဲ့အခါမှာကော်ဖီမုန့်နှစ်ယောက်ကြီးပါလာမယ်ဆိုရင်တော့သွေးလွန်တုတ်ကွေးကိုစဉ်းစားဖို့လိုပါတယ
်။သွေးလွန်တုတ်ကွေးယောဂါဟာစောစောသိရင်အသက်ကင်နိုင်မှုအခွင့်အရေးများပေမဲ့နောက်ကျမှသိရင်တော့သွေးလန်းတဲ့အခြေအနေရောက်နိုင်ပြီးအသက်အန္တရာယ်နဲ့နှီးစက်နိုင်ပါတယ်။ဖျားပြီး3ရက်လောက်ကြာတဲ့အထိမသက်သာဘူးဆိုရင်သွေးလွန်တုတ်ကွေးဟုတ်မဟုတ်ဆိုတာကိုတန်လျာထားပြီးသွေးစစ်ကြည့်သင့်တယ်လို့သိရပါတယ်။သွေးရည်သွေးရှံတဲ့လက္ခဏာတွေတွေ့မြင်နေရပြီဆိုရင်တော့ပေါ်ပေါ်ဆက်ဆက်သဘောမထားပဲဆေးရုံဆေးခန်းကိုအမြန်ဆုံးသွားရောက်ကုသမှုခံယူသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့သွေးလွန်တုတ်ကွေးမှာအဓိကအရေးကြီးတဲ့အန္တရာယ်ရှိတဲ့အချက်ကတော့သွေးမှုမှာဓာတ်ပမာဏရော့ကျပြီးတော့သွေးထွက်ခြင်းပဲဖြစ်ပါတယ်။အဲ့တော့နှာခေါင်းသွေးဆန္ဒတွေရှိတယ်၊သွားသဖုံးကနေသွေးရတာရှိတယ်၊မျိုးသမီးလေးတွေဆိုလို့ရှိရင်သွေးပေါ်တဲ့အချိန်နဲ့ဆက်ဆက်နေဆိုရင်သွေးစင်းများတာတွေလည်းတွေ့ရတာပါတယ်။ဒါဆိုရင်ပေါ်ပေါ်မြင်ပဲနဲ့ရှာဝန်နဲ့တိုင်ပင်သင့်ပါတယ်။ဒီသူမဆိုဖြားပြီးတော့ဒီ3ရက်လောက်မှာမှနေတိုင်းမကောင်းသေးဘူးဆိုလို့ရှိရင်တော့ဒီသွေးစစ်စင်ချေအပြင်ဆရာတို့ဒီတုတ်ကွေးလာเนาะနောက်တစ်ခါသွေးလွန်တုတ်ကွေးလာဆိုတာခွဲခြားနိုင်မှာဖြစ်တဲ့အတွက်ကြောင့်3ရက်မှာအခုချိန်မှာဖြားနာပြီးတော့3ရက်တွင်မပြတ်ဘူးဆိုရင်သွေးစစ်စေဖို့အတွက်နဲ့ဆရာကြီးအကြံပြုပါတယ်။ဘာဖြစ်လို့လဲဆိုရင်သွေးလွန်တုတ်ကွေးယောဂါကစောစောစီစီသိရင်တည်ခဲနိုင်ပြီးတော့နောက်ကျမှသိလို့ဒီဟိုသွေးလန့်တဲ့လက္ခဏာတွေပေါ်ပေါက်လာမှာဆိုရင်ကုသရခက်ခဲတဲ့အတွက်ကြောင့်ဖြစ်ပါတယ်။
ကိုဗစ်ကူးစက်မှုတွေကလည်းမြန်မာနိုင်ငံနဲ့ကူးလူဆက်ဆံမှုများတဲ့နိုင်ငံတွေမှာကူးစက်မှုနှုန်းမြင့်တက်နေတာကြောင့်သတိပြုကြရအောင်ပါ။အိုမီကရွန်မျိုးကွဲကြောင့်ဖြစ်တဲ့ကိုဗစ်ကူးစက်မှုဟာကူးစက်မှုနှုန်းမြန်ပေမဲ့ရောဂါပြင်းထန်မှုအပိုင်းမှာတော့အရင်မျိုးကွဲတွေလောက်ပြင်းထန်မှုမရှိတာကြောင့်ဆေးရုံဆေးခန်းကိုရောက်လာတဲ့သူအရေအတွက်နှေးပါတာဖြစ်မယ်လို့ပညာရှင်တွေကသုံးသပ်နေကြပါတယ်။ကာဝယ်ဆေးမထိုးထားတဲ့သူတွေနဲ့ကိုယ်ကဆွမ်းအားနည်းတဲ့တကြီးရိုးတွေခလိငယ်တွေနဲ့နတ်တာရှိရောဂါသည်တွေမှာတော့အသက်အန္တရာယ်ဖြစ်နိုင်သေးတာကြောင့်ကိုဗစ်ကူးစက်မှုကိုလည်းမပေါ်စားပဲဆက်ပြီးခရီးစိုက်ကဝယ်ထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗ
ျ။ကိုဗစ်ယောဂါကဆရာတို့နိုင်ငံနဲ့နီးကပ်နေတဲ့စင်ကာပူနိုင်ငံနဲ့ထိုင်းနိုင်ငံတွေမှာလွန်ခဲ့တဲ့3-4ဘက်ကစပြီးဖြစ်များပြီးတော့လေပြောက်တွေလည်းရှိကြတယ်။ဒါကြောင့်မလို့ဒီထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံကနေပြန်လာတဲ့လူနာတွေကတစ်ဆင့်ဆရာတို့နိုင်ငံမှာလည်းကိုဗစ်ယောဂါတွေရောက်ရှိနေတာသိရှိရပါတယ်။အဲ့တော့အများစုကတော့ဒီနာစီချောင်းဆိုးလေကြောင်းနာဆင်းလောင်နေပဲဖြစ်တဲ့အတွက်ကြောင့်မလို့ဆရာတို့ဆေးကန်းတွေကိုရောက်ရှိမှုအားနည်းနေတယ်လို့ထင်ပါတယ်။အဲ့တော့ပတ်စံတိုက်နေတဲ့လူအများစုကလည်းမိမိဖတာစစ်ဆေးပြီးတော့အိမ်မှာပဲကုသမှုခံယူနေတာတွေလည်းအဲရှိနေတယ်လို့သိရပါတယ်ပေါ့နော်။အဲ့တော့ဒီချက်လစ်တွေကြောင့်ပဲဒီပြင်ပဆေးရုံကြီးဆေးကန်းတွေကိုကိုဗစ်လူနာတွေအနေနဲ့ရောက်ရှိလာတာလဲတယ်လို့ထင်ပါတယ်။အဲ့တော့အခုဖြစ်ပွားနေတဲ့ကိုဗစ်ယောဂါသည် Omicron B4 B5 ဟာလည်းပဲ Omicron မျိုးကွဲပဲဖြစ်တဲ့အတွက်ကြောင့်ယောဂါပြင်ထန်မှုအားနည်းမယ်။နောက်တစ်ခါကာကွယ်ဆေးထိုးထားမယ်။အရင်တုန်းက Delta နဲ့ Omicron ဖြစ်ပွားထားပူးသားလူတွေမှာဆိုရင်ယောဂလက္ခဏာပြတာနည်းတယ်ပြင်းထန်မှုနည်းတဲ့ကြောင်းဆေးရုံဆေးပေကံတွေကိုရောက်ရှိမှုနည်းနေသေးတယ်လို့ဆရာအနေနဲ့ထင်ပါတယ်။အ
ဲ့တော့လူငယ်လူရွယ်တွေဆရာတို့ကဒီကောက်ဆေးလေးထိုးပြီးပြီ
ကာကွယ်ဆေးထိုးတဲ့လူမှာအသေးပြောင်းနေတယ်လေပြောထားတဲ့အခါကျတော့ဆရာတို့ကာကွယ်ရေးနီလန်းနေပေါ်ရောသွားတတ်တယ်။အဲ့တော့ဆရာတို့လူနာတွေကိုမှားကြားသလိုပဲကို့အတွက်ဒါကာကွယ်နေတာမဟုတ်ဘူး။နော်ကိုယ့်ရဲ့နေအိမ်မှာအတူတကွနေထိုင်တဲ့တက်ကြီးရွယ်ဦးတွေနာတာရှင်ယောဂသည်တွေနော်ဒါနာတာရှင်အဆုတ်ယောဂရှိတဲ့လူတွေခုခံစနစ်ကိုခုနိုင်တဲ့ဒီဈေးဝါးတွေတောက်သုံးနေတဲ့သူတွေကခါတိုင်းလိုပဲဒီပိုးဝင်သွားလို့ရှိရင်သူတို့မှာအသက်အန္တရာယ်ရှိနိုင်သေးတယ်။ဒါကြောင့်မလို့เนาะမိမိရဲ့တိတ်နဲ့နေတဲ့သူရဲ့ကျန်းမာရေးအတွက်ကိုဆရာတို့ကဒီကာဝေးကြီးတွေကိုပြည်သူမဆိုးအခုချိန်မှာစပြီးပြန်လည်စတင်ဆောင်ရွက်သင့်ပြီလို့ပဲဆရာတို့အနေနဲ့ပြောချင်ပါတ
ယ်။မြန်မာနိုင်ငံမှာယာတီတုတ်ကွေးသွေးလွန်တုတ်ကွေးနဲ့ကိုဗစ်ကူးစက်မှုတွေရောထွေးဖြစ်ပေါ်နေတာကြောင့်ဖျားနာပြီဆိုရင်ပေါ့ပေါ့ဆက်ဆက်သဘောမထားဘဲခီးဆိုင်စောင့်ကြည့်ကုသမှုခံယူဖို့လိုတဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်ကျွန်တော်သားသဘော
set တဲ့လူလူနဲ့ကျမရဲ့အစီအစဉ်ကိုနားဆင်ကြရပါရှင်မကြခင်မှာလည်းအပတ်စဉ်ကဏ္ဍတွေဆက်ပြီးတော့တင်ဆက်ပေးဦးမှာပါရှင
်ဗီဇပြောင်းကိုရိုနာပိုးကဘာကြောင့်သတိထားရမှာပါလဲကိုရိုနာပိုးကူးစက်မှုကအဲ့ဒီပိုးလူပိုးခန္ဓာရဲ့ကလပ်စီးကိုလာတွယ်ကတ်တာကနေစပါတယ်ပရိုတိန်းလက်တံလေးတွေကကလပ်စီးမှာရှိတဲ့ဂျိတ်လေးတွေကိုလာချိတ်ပါတယ်အံဝင်ခွင့်ကြောင့်တော့မဖြစ်ပါဘူးဒါပေမဲ့ classic ကပိုးကိုသူ့ထဲကိုပေးဝင်လိုက်ပါရင်ဒီမှာပိုးကပွားများအောင်ဆလုပ်ပါရင်အဲ့လိုပွားတဲ့အခါတချို့ပိုးတွေကပုံတို့မထွက်ဖ ೇನೆ နည်းနည်းလွဲသွားတာဗီဇပြောင်းသွားတာရဖြစ်ပါရင်တချို့မရွေးမှုက protein လက်တင်တွေမှာဖြစ်တတ်ပါရင်တချို့ကသွားချိတ်တဲ့အခါပိုးတော်လွဲချော်သွားစေပါရင်တချို့ကြပိုးပြီးတော့အဝင်ခွင်ကျဖြစ်စေပါရင်ဒီတော့ပိုးကူးဆက်မှုပိုးမြန်စေတာပါဒါကြောင့် Britain တောင်အာဖရိကနဲ့ Brazil တို့မှာဗီဇပြောင်းဖို့ကကလစီတွေနဲ့မြန်မြန်ဝင်လို့ရပြီးတော့ကူးဆက်မှုပုံမြန်စေပါတယ်။ Vice for the top အပိုင်းတွေမှာလည်းလွဲချော်ပြောင်းလဲမှုတွေရှိပါတယ်။ဒါပေမဲ့ကာဝယ်ဆေးက protein လက်တံတွေကိုပြင့်မှတ်ထားဖော်ဆက်ထားတာမလို့အဲ့ဒီမှာပြောင်းလဲမှုကစိုးရင်ရတာပါ။ protein လက်တံလေးတွေမှာကပ်ပြီးတော့သူတို့ကလစီထဲမဝင်အောင်တားတဲ့ပရိပစ္စည်းကိုခုခံစွမ်းစနစ်ကထုတ်ဖိဖို့ကာဝယ်ဆေးကလုပ်တာပါ။တကယ်လို့ protein လက်တံလေးတွေအသွင်ပြောင်းသွားရင်ပရိပစ္စည်းတွေမစွမ်းတော့တာဖြစ်နိုင်ပါတယ်။ဒါပေမဲ့ကိုခန့်စွမ်းအားစနစ်က protein လက်တံရဲ့နေရာစုံကိုတိုက်ဖို့ပရိပစ္စည်းကိုထုတ်ပေးတာပါ။ဒါကြောင့်ပုံစံပြောင်းသွားပေမဲ့ဒီပြင်နေရာတွေကိုတိုက်ဖို့တော့ပရိပစ္စည်းတွေကစွမ်းနိုင်ပါသေးတယ
်။ပေါ်ထူးများ VA Radio Season တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်။ကဆက်ပြီးတော့ဦးကျော်စံသားရဲ့မြမကြီးသုံးသက်ချက်အစီအစဉ်အလှည့်ကြပါပြီ။ဒီကနေ့မြန်မာနိုင်ငံမှာစစ်မှန်တဲ့ Federal ပြည်ထောင်စုဖြစ်ထွန်းရေးရည်မှန်းချက်တွေ၊ဂတိစကားတွေနဲ့အတူဆွေးနွေးညှိနှိုင်းမှုတွေလည်းကြားနေရပါတယ်။တစ်ချိန်တည်းမှာပဲလူမျိုးတစ်မျိုးချင်းစီကိုအခြေပြုတဲ့ Ethnic Nationalism ဟာလည်းအချိန်ဟုန်မြင့်မားနေတယ်ဆိုရင်မှားမယ်မထင်ပါဘူး။ဒီလူမျိုးအခြေပြုအမျိုးသားရေးဝါဒဟာတန်းတူညီမျှမှုကိုအခြေခံတဲ့ Federal စနစ်နဲ့ကင်ညီပါရဲ့လား။ Federal ပြည်ထောင်စုအတွက်တကယ်လိုအပ်တဲ့အမျိုးသားရေးဝါဒကဘယ်လိုဖြစ်တင်ပါလဲ။ဖေဖော်ဝါရီတက်ကြွသူတုတေတီစောင်းပါရှင်ဆိုင်းဝမ်ဆိုင်းနဲ့ဥကျော်ဆန်သာဆွေးနွေးထားပါရရှင
်ကျွန်တော်ရဲ့နိုင်ငံရေးအမြင်က civic nationalism ပေါ့ဒီလိုအခြေပြုမျိုးသားရေးဝါဒကိုကျွန်တော်တို့ကပေါင်းစည်းပေးရမယ်လို့ကျွန်တော်အဲ့ဒါကျွန်တော်အဲ့ဒါပြောနေ
ဟုတ်ကဲ့ပြည်ထောင်စုမြန်မာနိုင်ငံဆိုပြီးတော့နေဂျာဘရစ်တရှားတွေလက်ထက်ကလွတ်လပ်ပြီးနောက်ထူထောင်ခဲ့ကြတယ်ဆိုအဲ့ဒီကကျွန်တော်ရဲ့ပြည်ထောင်စုတည်ထောင်တဲ့ပုဂ္ဂိုလ်တွေကရောဘယ်လိုအမျိုးသားရေးဝါဒကိုအခြေခံခဲ့သလဲနည်းနည်းပြန်ပြောင်းသုံးသပ်ကြည့်မယ်ဆိုရင်အဲ့ဒီမှာ civic nationalism ဆိုတဲ့သဘောထားအဓိကလားမြန်မာဗမာ nationalism လားဘယ်လိုပုံစံမျိုးလို့အဲ့ဒါကိုပြန်သုံးသပ်လို့ပါလဲခင်ဗျာတမိုင်းကိုပြန်ကြည့်ရင
်အဲ့ဒီ1948ခုမတိုင်မီပေါ့လေပမာမဟုတ်တဲ့တိုင်းရင်းသားကြီးရဲ့နိုင်ငံကြီးအမြင်ကသူကအဲ့လောက်ထိသူကကျေကျလာမဟုတ်ဘူးအဲ့ဒီတော့သူတို့သိချက်မှာတစ်ခုပဲရှိတယ်ပမာနဲ့ပေါင်းလိုက်လို့ရှိရင်ကျွန်တော်တို့သူတို့တပည့်ဖြစ်သွားမှာဆိုအဲ့ဒါကိုသူတို့ကကြောက်တာအဲ့ဒီဥစ္စာကိုကြောက်တဲ့အတွက်ကြောင့်မို့ဘုရားဆန်လန်ဒန်သွားတဲ့အချိန်မှာစီနံရိုက်ပြီးသူကကျွန်တော်တို့အခုစားမပြုတ်ပါဘူးလို့ပါလေအဲ့ဒါလည်းဖြစ်လာတာဆိုတော့အဲ့ဒီဥစ္စာကိုကြောက်ကံမို့အတွက်အဲ့လားတော့ခွဲတက်ခွဲထွက်ပိုင်ဝင်နေပါလေတော့သူတို့အဲ့ဒီပို့ကြောက်ဆောင်းတော့တောင်းတဲ့ခါမှာဒီ1948ခုဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေဆိုတော့ထည့်ထားပြီးအဲ့ဒီမှာရှာနဲ့ကရင်နေရာအဓိကပါပါမယ်။ဒါပေ civic nationalism နေပါလေညာဆိုတော့ခေါ်ဝော်ရလဲအဲ့ဒီမှလဲတော့မပေါ်သေးဘူးနောက်ပိုင်းနိုင်ငံရေးသူတွေရပေါ်ထုတ်လာသူတို့ရအဓိကရည်မှန်းချက်က ethnic equality ပေါ့နော် ethnic equality ဆိုတော့ဗမာလက်ချက်ဆန္ဒကြရခိုင်လက်ချက်ဆန္ဒတလည်းစသည်ဖြစ်ပါလေအဲ့အဲ့လိုမျိုးတန်းညီမြရေးကိုအဓိကထားပြီးပြည်ထောင်စုကိုတည်ထောင်ဖို့တော့တဘောတူထားဒါပေမဲ့တည်ထောင်ပြီးတဲ့နောက်ပိုင်းကျတော့သူအဲ့လိုဖြစ်မလာဖြစ်မလာပဲနိုင်ငံတော်ရဲ့အာဏာကိုအဲမဟာဗမာတွေကအောက်စီးလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းဗီဒီယိုဆက်တွေတော့ဖြစ်နေအဲ့ဗီဒီယိုဆက်ကအခုရှိမနေနေဘူးအဲ့အဲ့ဒါကိုလည်းတို့ကခုထိမပြင်သေးဘူးအဲ့ဒါကိုမပြင်သမျှဗီဒီယိုဆက်ကလည်းပဲသူကလည်းပြီးမှာမဟုတ်ဘူးဆိုတော့အခုသမားလူလူကလည်းအရင်နဲ့မတူဘဲနဲ့သူကနှိုးချပါတယ်နှိုးချလာတဲ့အတွက်ကြောင့်မို့တိုင်းရင်းသားတွေရဲ့ခံစားမှုတိုင်းရင်းသားတွေရဲ့နာကျင်မှုတိုင်းရင်းသားတွေရဲ့နိုင်ငံရေးတောင့်တမှုတွေသူကနားလည်လာသူတို့ကိုယ်တိုင်လည်းဖိနစ်ခံတယ်ဆိုတော့အဲ့ဒါကောင်းတဲ့အကွေတစ်ခုကိုသူကရောက်တော့ရောက်လာတော့အဲ့ဒါကြောင့်မို့ပြည်ကြီးချက်ရလို့ရှိရင်တော့လွတ်လပ်ရေးမရခင်ကာလအတုံးကတော့တိုင်းနာကောင်းဆောင်နေရာတန်းညီမြရေးယူပဲအဓိကထားပြီးတို့ကပြည်တော်စုကိုဖွဲ့စည်းခဲ့တယ်လို့ကျွန်တော်အဲ့လိုပဲကျွန်တော်သုံးသပ်ချင်တယ
်။ဒီကုန်းမချုပ်ပါနဲ့အောင်ကျွန်တော်ဆက်ပြီးမေးချင်သေးတယ်။အဲ့ဒီတော့ငါလုခဲ့တဲ့ကာလမှာနောက်တိုင်းကောင်းဆောင်တွေကဒါဗမာလူမျိုးကြီးဝါဒနဲ့အခြေခံပြီးတော့လာခဲ့တယ်။အဲ့ဒီအမျိုးကိုမမြင်ခဲ့ဘူး။ဆေးအစွာဆက်ဆက်ကလည်းအဲ့လိုသွားခဲ့တယ်။ဒါပေမဲ့ဂျာမာပြည်သူလူထုကိုကိုးစားပြုတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစုအလဲပဲတက်ခဲ့ပါသေးတယ်။ဆိုတော့အဲ့ဒီအမျိုးသားဒီမိုကရေစီအစွဲချုပ်ဆွေးရတဲ့ထက်မှလည်းပဲဒါပင်လုံကိုဒုတိယပင်လုံဘာညာအဲ့ဒီဟာမျိုးဆက်ပြီးတော့သူကျင်းပခဲ့ပါတယ်အဲ့လိုကျင်းပတဲ့အချိန်မှာရောဒီအမျိုးသားရေးဝါဒနဲ့ပတ်သက်ပြီးသဘောတရားဟာအခုလို civic nationalism ဖြစ်မြောက်ရေးကိုဥတည်ခဲ့တယ်လို့ညာသုံးသပ်မိပါလား
ကျွန်တော်အဲ့လိုမသုံးသပ်မိဘာကြောင့်မသုံးသပ်မိဘူးလဲဆိုတော့ NLD က opposition ဟိုစန့်ကျင်ဘက်ဖက်မှသူကနေတဲ့အချိန်တော့သူက CRPP လို့ခေါ်တဲ့အဖွဲ့အစည်းမှလည်းတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပေါင်းပြီးစစ်မှန်တဲ့ဒီမိုကရေစီရအောင်ဖက်ဒရယ်ရအောင်ကျွန်တော်တို့လည်းလှုပ်ကြမယ်ပါညာဆိုပြီးသူတို့ကသဘောတူခဲ့လှုပ်ခဲ့ခြင်ခဲ့တာရှိဒါပေမဲ့အာဏာရသွားပြီးတဲ့နောက်ပိုင်းကျတော့အဲ့ဒီ NLD ခေါင်းဆောင်တွေကသူတို့ရဲ့အဓိက reconciliation ပေါ့ဗျာဟိုကျန်လေတရားတရားပူပေါင်းနှိစက်ကြီးကိုတို့ကတိုင်းရင်းသားဒိနဲ့မလုပ်ပဲနဲ့တို့ကဆက်ဆက်တယ်မယ်တို့ကလုပ်အဲ့ဒါကြောင့်မို့ရခိုင်မှာဆိုလဲရခိုင် ANP ကမင်းအများကြီးနိုင်ငံသားနဲ့တို့ကအဆုရမခွန့်နိုင်ဘူးပြည်နယ်ဝန်ကြီးချုပ်လည်းမဖြစ်နိုင်ခဲ့ဘူးအဲ့ NLD ကပဲတို့ကလက်ဝဲကြီးအုပ်လိုက်ဆိုဒီတူကဆန်းပြည်မှာလဲသူကြီးလကောက်မယ်ဆိုတော့တို့ကတိုင်းရင်းသားတွေနဲ့အရင်တော့အတူတူအေးတူပုံမြစစ်တပ်ကိုစစ်တပ်ကလူသားဆောင်ဆန့်ကျင်တဲ့အချိန်တွေကနေခဲ့ပြီမဲ့သူအာဏာရသွားတဲ့အချိန်အဲ့ဒီ NLD ကပြောင်းသွားတယ်အဲ့ဒါကြောင့်မို့ NLD ကအဲ့ဒီ civic nationalism တွေဘာတွေညာတွေကိုစဉ်းစားသလားဆိုရင်ကျွန်တော်မေးနေကျွန်တော်ကသူတို့လုံးဝမစဉ်းစားဘူးလို့ကျွန်တော်အဲ့လိုပဲပြောအောင
်အဲ့တော့အခုစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်ကျင်ကြတဲ့အဖွဲ့ထဲမှာတော့အဓိကအဖြစ်ကတော့ NLD ကလက်ရှိအနာရပါတီကိုလက်ရှိအနာရ NLD အစိုးရကပုဂ္ဂိုလ်တွေအဲ့ဒီဘက်ကအဲ့ဒီပါတီအတွက်ရွေးကောက်ခံပြီးအနိုင်ရထားတဲ့ပုဂ္ဂိုလ်တွေကတရားဥဆောင်ပြီးလုပ်တယ်ဆိုတာတော့အသိပါပဲပေါ့လေဆိုတော့ဒီပုဂ္ဂိုလ်တွေကရောအဲ့ဒီ NLD ရဲ့လမ်းစဉ်နဲ့လုံးဝခွဲထွက်လိမ့်မယ်လမ်းခွဲပြီးတော့ Civic Nationalism ဖြစ်ရေးကိုဥတည်တယ်လို့ကဲယူဆနိုင်ပါသလားယူဆပါသလားကျွန်တော်ကတန်တရားရှိလို့ပြောတာမဟုတ်ပါဘူးဆိုင်းမွန်ဆိုင်းကကြွန့်ကျင်တဲ့ပုဂ္ဂိုလ်တယောက်အတွင်းနဲ့ဘယ်လိုမြင်လဲဆိုတာကျွန်တော်သိချင်လို့ပ
ါသူတို့ရဲ့တိုင်းရင်းသားတော်လိုင်းရဲ့သူလည်းပူပေါင်းလှုပ်ဆောင်မှုတို့နှပ်ပြီးတော့သူတို့ရဲ့ရိုဟင်ဂျာတွေအပေါ်မှာထားတဲ့မူဝါဒတို့ကတော့ညာတို့ကလားသူကတော့ NLD အရင်တော့ထားခဲ့တဲ့မူဝါဒနဲ့သူကပြောင်းပြန်သွားဖြစ်သွားတယ်ဖြစ်သွားတယ်ဆိုတော့သူတို့က enlightened တဲ့စိတ်တပိုင်းတော့ဖြစ်လာတယ်လေကျွန်တော်တို့ပြောလို့ရဒါပေမဲ့သူကလုံးဝကြီးခုနကျွန်တော်တို့ပြောတယ်လို့အဲတန်းတူညီမြရေးကိုလုံးဝကူစားပေးနေပြီလားဆိုတော့ကျွန်တော်တို့လည်းအတိအကျမခံမနိုင်ဒါပေမဲ့အခုလူကြီးထောက်ပြနေတဲ့အဲ point တစ်ခုရှိတယ်ဗျအဲ့ဒါပါလဲဆိုတော့တိုင်းရင်းသားတွေကပြောတယ်ကျွန်တော်တို့ကအခုလောလောဆယ်အဲခုနှစ်ပြည်နယ်ရှိတော့ဘောနော်ဒါပ အဲ့ဗမာပြည်နယ်တခုချိမှကျွန်တော်တို့ကတန်းနီမီများအတူတူအလုံးလုံးနော်မယ်ဆိုတော့အဲ့ဒါကိုလက်ရှိဥဆောင်နေတဲ့ NU ကလူတွေကတိတိကျကျဖြေဆိုတာကျွန်တော်တို့မတွေ့ရဘူးဆိုတော့အဲသူတို့အနေနဲ့အခုအချင်းချခံနေရတဲ့ energy ကောင်းဆောင်ကြီးရဲ့အနေထားကိုမြင်ညာပြီးအတိအကျမပြောရတာလားသူတို့ကလည်းမယုံကြည်တယ်လားအဲ့ဒါတော့ကျွန်တော်တို့မဆုံးဖြတ်နိုင်ဘူးဆက်လို့မရလို့ပဲကျွန်တော်ဆောင်ကြည့်အောင်။အ
ဲ့ဒီဗမာပြည်နယ်အဖြစ်လက်ခံဖို့ဆိုတဲ့ကိစ္စကိုခေါင်းဆောင်လူနည်းစုကတချို့တူချင်းနေနဲ့သဘောပေါက်လက်ခံနိုင်ပြီတောင်းဗမာပြည်သူအများစုကတော့လက်ခံနိုင်မလားသူတို့အကျိုးဆွဲလာတဲ့ပညာရေးအတွေ့အခေါ်စိတ်ဓာတ်နဲ့အဲ့ဒါကိုချက်ချင်းစဉ်းစားလို့များအဲ့လိုဖြေရခက်နေတယ်ဆိုတာမဖြစ်နိုင်ဘူးလားခင်ဗျာ။လူတို့ရဲ့စိတ်ဓာတ်ပေါ်တယ်ဘ
ာလို့လဲဆိုတော့တူကမဟာလူမျိုးကြီးဝါဒလုံးဝမကင်းစင်လို့အဲ့ဒီအဲတို့အခုအပေါ်ကြီးရထားတဲ့အခွင့်အရေးကိုလက်မလွတ်နိုင်လို့အဲမလွတ်ရဲတာလဲသူကဖြစ်နိုင်တယ်ဖြစ်တယ်လို့ကျွန်တော်ပြောတာမဟုတ်ဘူးဖြစ်နိုင်တယ
်
ဆိုတော့အဲဒီလမ်းကနေခွဲထွက်ပြီးတော့အတိအကျအော်နေတဲ့အခွင့်အရေးတခုကတော့စားဘူးတော့ Burma People Liberation Front လမ်းတည်းအဲသူဖွဲ့ထားတာလူတရားကျော်နေရာကျော်လောက်ရှိမှလမ်းတည်းကရင်ပြည်ထဲမှာပဲသူကနေတာသူကတော့အတိအကျပဲအဲ့ဒါမဟာလူမျိုးကြီးဝါရလုံးဝကိုသူကဆန့်ကျင်တယ်။နောက်ပြီးဗမာပြည်နယ်ဖွဲ့စည်းရေးကိုလည်းသူကထောက်ခံ။ဒါပေမဲ့သူကလူနည်းစုဖြစ်မှာပေါ့ဘယ်လိုလဲ။ကျွန်တော်ရှင်းတာအခု NUG ကိုတောင်းဆောင်နေတဲ့ဆိုင်းသားတွေနဲ့နှစ်ဖူးတက်ဒုတက်တွေ့ပြီးအဲ့ဒါပြတ်ပြတ်သားရှင်းရှင်းလင်းလင်းဆွေးနွေးရင်တော့ကျွန်တော်ရှင်းတာရမယ
်။ဆိုတော့ကျွန်တော်မေးဖို့ကြံသေးတယ်တိုင်းသားတွေဘက်ကသဘောထားကိုလည်းကျွန်တော်မေးရမှာဖြစ်ပါတယ်ကျွန်တော်အနေနဲ့တိုင်းသားတွေကရောတကယ် civic nationalism လို့ဆိုလိုက်ရင်သူတို့ကရောသူတို့ရဲ့ ethnic nationalism သူတို့ရဲ့လူမျိုးရေးဘာသာရေးယဉ်ကျေးမှုကိုအခြေပြုထားတဲ့အမျိုးသားရေးဝါဒကိုစွန့်ပစ်ပြီးတော့မတူကွဲပြားမှုအလုံးကိုလက်ခံတဲ့ပြည်သူအလုံးပါဝင်သောပြည်သူအမျိုးသားရေးဝါဒ civic nationalism မျိုးကိုသူတို့လွှဲနှင်းတူလက်ခံနိုင်မယ်ထင်ပါသလားဒါတိုင်းသားတွေနဲ့ပတ်သက်ပြီးတော့ရေဘူးရမေကွန်းတစ်ခုက
ကျွန်တော်ကအဲ့ဒီခုနကျွန်တော်တို့ပြောနေတဲ့concept ပါလေအတွေးခေါ်အအများကြီးကျွန်တော်တို့ရှင်းပြဖို့ကျွန်တော်လူသေးတော့လူသေးတဲ့အတွက်ကြောင့်မို့တိုင်းသားကောင်းဆောင်တွေကအဲ့ဒီ vision မျိုးတို့မှာရှိပြီလားမရှိသေးဘူးလားနာကြားရောကြားဘူးပြီလားဆိုတော့အဲ့ဒါတော့ကျွန်တော်ကပြောပြတော့အဲကျွန်တော်တို့မဆုံးဖြတ်နိုင်ဘူးเนาะဆိုတော့တစ်တူရဲ့ဖြစ်ပေါ်တိုးတက်မှုတေချာကကနနာရှင်းပြမယ်ဆိုလို့ရှိရင်အဲ့ဒီ ethnic nationalism ကိုသူကလုံးဝပြစ်ပယ်တာမဟုတ်ဘူး ethnic nationalism မှာမကောင်းတဲ့အပိုင်းတွေကိုကိုကဆန့်ထားပြီး civic nationalism မှာကောင်းတဲ့အားတွေအကုန်လုံးပေါင်းပေါင်းပြီးလူတွေအကုန်လုံးချိန်နှက်တဲ့ဖွဲ့စည်းပုံမျိုးစံတမိုးမျိုးအဲ့ဒါတွေကိုလက်ခံပြီးမှသူကလုပ်လို့ရှိရင်အလုံးချိန်နှက်နိုင်မယ်ကျွန်တော်အဲ့ဒီထင်တာဒါပေမဲ့ဒါ awareness building လို့ခေါ်တယ်နိုင်ငံရေးအရာပညာပေးမှုတွေကကျောင်းရှင်တာလုံနေအောင်မယ
်တချို့သောတိုင်းသားတွေကဝါကိုအားကြပြီးတော့ Federal မဟုတ်တော့ဘူး Confederate ဆိုတဲ့သဘောမျိုးအထီးတော်မှပြောလာကြတဲ့အချိန်မှာ Confederate လူကျင်သောဆန္ဒသည် Civic Nationalism ထဲလုံမသွားဘူးလား Confederate ဆိုတဲ့သဘောကသူတို့ရဲ့သီးသန့်သဘောပိုမဆောင်သွားဘူးလားဆိုတာပဲဖြစ်ပါတယ်ဘယ်လိုသဘောလဲဘယ်လိုဆက်ဆက်မလဲအဲ့ဒါကို
Confederate ကိုပုံစံမျိုးသူသွားကျင်လို့အဲ civic nationalism ကိုလက်မခံဘူးလို့အဲ့လိုလည်းပြောလို့မရဘာလို့လဲဆိုတော့ ethnic nationalism နဲ့ civic nationalism ကပေါင်းစပ်မှုအတိုင်းအတာကျွန်တော်တို့အကုန်လုံးဝိုင်းပြီးထိုင်ပြီးစကားပြောရမယ်အဲ့လိုပေါ့အဲ့ဒါကိုဝါတွေကလည်းဝေပြီးစကားပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ဆန္ဒအဲ့ဒါလည်းအဖြေတစ်ခုတော့ထွက်လာမှာConfederate ကိုတွားလို့အဲ့ဒီ civic nationalism ကိုလက်မခံနိုင်ဘူးဆိုတော့အဲ့ဒါတော့မဟုတ်ဘူ
း Federal စနစ်နဲ့ကန့်ညီမဲ့အမျိုးသားရေးဝါဒအကြောင်းကိုသုံးသပ်ထားတဲ့ဥကျော်စံသားရဲ့မြမရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါရှင်အခုဆက်ပြီးတင်ဆက်ပေးမှာကတော့ကိုရန်နိုင်စီစဉ်တင်ဆက်ထားတဲ့အကစားကဏ္ဍဖြစ်ပါရဲ့ရှင
်2022ကာတာကမ္ဘာဖလားဘောလုံးပွဲကိုတော့မူလအစီအစဉ်ထက်ကိုတရက်စောပြီးကျင်းပမယ်လို့ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ကအဆုံးဖြတ်လိုက်ပါတယ် ပထမဆုံးကတော့နိုမာ21ရက်နေ့မှာအင်ရှင်ကာတာနဲ့အီကွေဒေါ်တို့ပွဲမတိုင်ခင်မှာဖွင့်ပွဲကိုကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့အဲ့ဒီပွဲစဉ်ကတတိယပွဲစဉ်ဖြစ်နေပြီးတော့အချိန်မှာနယ်သာလန်နဲ့ဆီနီဂေါ၊အင်္ဂလန်နဲ့အီရန်တို့နှစ်ပွဲကစားဖို့ရှိနေတာကြောင့်ကမ္ဘာဖလားဖွင့်ပွဲနဲ့အင်ရှင်ကာတာနဲ့အီကွေဒေါ်ပွဲကိုတရားစောကျင်းပဖို့ FIFA ဘက်ကတညီတညွတ်ထဲသဘောတူလိုက်ကြပါတယ်။ဒါကြောင့်အဖွင့်ပွဲစဉ်ဖြစ်တဲ့ကာတာနဲ့အီကွေဒေါ်တို့ကစားပြီးတော့နယ်သာလန်နဲ့ဆီနီဂေါပွဲကိုတော့21ရက်နေ့မှာလစ်လက်သွားတဲ့ဒီကာတာနဲ့အီကွေဒေါ်နေရာမှာအစားထိုးလိုက်ပါတယ်။အစင်လာအားဖြင့်လည်းလက်ရှိချန်ပီယံအသင်းဒါမှမဟုတ်အင်ရှင်အသင်းကဒီကမ္ဘာဖလားပွဲဦးအတွက်အဖွင့်ပွဲစဉ်ကိုကစားလို့ရှိတာပါ။ပွဲစဉ်တွေပြောင်းလဲဖြစ်ပေမဲ့လည်းလက်မှတ်ဝယ်ထားတဲ့သူတွေကတော့ငကိုအတိုင်းပဲကြည့်ဖို့အကျုံးဝင်တယ်ဆိုပြီးတော့ FIFA ကတော့ပြောထားပါတယ်။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့ Ballon d'Or ဆုအတွက်ပနားမလူစည်းရင်းထွက်လာပါပြီ။တနေ့တာအကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုအတွက်ဒီနေ့မှာအမျိုးသားဘက်မှာ30အမျိုးသမီးဘက်က20ကိုပနာမရွေးချယ်လိုက်တာပါ။ပြင်သစ်ဘောလုံးမဂ္ဂဇင်းကဩဂတ်လ12ရက်နေ့မှာထုတ်ပြန်လိုက်တဲ့စာရင်းမှာတော့အမျိုးသားဘက်မှာ Real Madrid နဲ့ပြင်သစ်တိုက်ဆင်မှုဘန်ဇီမာထိတ်ဆုံးကပါဝင်လာပြီးတော့ Messi နဲ့ Neymar တော့ပါမလာခဲ့ပါဘူး။ဘန်ဇီမာဟာပြီးခဲ့တဲ့ဘောလုံးရာသီမှာ46ပွဲမှာ44ဂိုးသွင်းပြီးတော့ Real Team ကို Champions League နဲ့ La Liga တွေဘူးဆွဲအောင်ဦးဆောင်နိုင်ခဲ့တာကြောင့်ဒီနေ့မှာတော့ရွှေဘော်လုံးစုရဖို့ကိုရည်ပန်းစားနေပါတယ်။ဘန်ဇီမာနဲ့အတူလေဗန်ဒေါစကီ၊ဆာလာ၊မာနေ၊ဒေဘရိုင်းနာ၊ဟဲရီကိန်း၊ဆွန်း၊အမ်ဘာပေ၊ဟာလန်၊မော်ဒရစ်၊ဘနာရိုဆိုဗာအစရှိသဖြင့်ပါဝင်လာခဲ့ပြီးတော့ဒါပြင်မနစ်ကဘောလုံးရာသီမှာမန်ချက်စတာယူနိုက်တက်အတွက်18ဂိုးသွင်းပေးခဲ့တဲ့ရိုနောဒိုလည်းပါဝင်လာခဲ့ပါတယ်။ဒီနေ့မှာထူးခြားတာကတော့မနစ်ကအပါဝင်ရွှေဘော်လုံးစုကို9ချိန်နဲ့အများဆုံးရထားတဲ့မက်ဆီကတော့PSG အတွက်17ဂိုးသွင်းခဲ့ပေမဲ့ပနာမဆင်းထဲမှာပါမလာခဲ့တာဖြစ်ပါတယ်။ဒါဟာမက်ဆီအတွက်တော့2005နောက်ပိုင်းမှာပထမဆုံးအချိန်အခုလိုပနာမဆင်းထဲမှာမပါတာပါ။အခုလိုမက်ဆီမပါဝင်လာတဲ့အပေါ်မှာ Soccer Follow Journal ရဲ့ Editor ချုပ်ကိုကျော်ကျော်မျိုးဟန်ကတော့
2022ကမ္ဘာအကောင်းဆုံး Ballon d'Or သကားတင်30ဦးဆင်းထွက်လာတော့မက်ဆီနဲ့နေပါမပါတဲ့အပေါ်မှာတော်တော်လေးအံ့အားသင့်ခဲ့ကြတာလေ။အဲကျွန်တော်လည်းပထမတော့ဒီတော့18ချိန်ဇက်တိုက်လောက်ပါလာတဲ့မက်ဆီမပါဘူးဆိုတော့အာအတင်သွားပြီပဲပြန်စမ်းသားကြည့်လိုက်တော့မက်ဆီကပြီးခဲ့တဲ့ရာသီတော့ PSG မှာချိန်ဆမပြနိုင်ခဲ့ဘူးအဲသူနဲ့နေမာနဲ့ချိန်ဆမပြနိုင်ခဲ့လို့ PSG ပြည်သက်တွေကတော့ဆန်သားပြတဲ့အထိဖြစ်ခဲ့ရတယ်အဲဂိုးလည်းများများဆော့ဆော့မသွင်းနိုင်ခဲ့ပါဘူးပြီးခဲ့တဲ့2021ဘယ်လိုတော့ကမ္ဘာအကောင်းဆုံးစုကိုမက်ဆီရခဲ့တာကလည်းအရင်ပွားပွဲဖြစ်ခဲ့တယ်လို့ထင်တယ်။အဒီဒီချိန်မှာကျတော့မက်ဆီမပါလာတာကတကယ်တမ်းပြောရရင်အားတက်စရာမဟုတ်တယ်လို့ဖြစ်တင်ဖြစ်တိုက်တယ်လို့လည်းထင်ပါရဲ့
။ဆိုတော့ဒီနှစ်အတွက်ဘယ်လန်ဒေါ်ရွှေဘော်လုံးစုကိုဘယ်သူရသမှာသလဲ။ဘယ်သူရမယ်လို့ရောထင်ပါသလဲ
။အဒီနှစ်2022အတွက်ကမ္ဘာအကောင်းဆုံးစုကိုတော့ရီယယ်တိုက်စစ်မှုဘန်ဇီမာရမယ်လို့ထင်တယ်။အဲ့တော့လေဆိုတော့ဒီ Chelsea Man City တို့ကိုဖျက်ချော်ခဲ့ရမှာ Real ဟာဟို comeback team လို့တော့ပြောလို့ရတဲ့အခြေအနေမျိုးဖြစ်ခဲ့ပြီးတော့ Benzema ရဲ့ twin goal တွေကတော်တော်လေးအခေယာကျခဲ့တယ်။အဲ့တော့ Benzema ပဲရတဲ့နဲ့တင်တယ်။ဟို Benzema ရဲ့ကစားသမား ball တစ်ချောင်းဒီပြီးခဲ့တဲ့ရာသီကအကောင်းဆုံးရာသီလို့ဆိုရမှာဖြစ်တဲ့အတွက်ကြောင့် Benzema ပဲရတဲ့နဲ့လို့ထင်ပါတယ်။
အမျိုးသမီးဘက်ကအယောက်20မှာတော့မနစ်ကရွှေဘော်လုံးစုရှင်ဖြစ်တဲ့ဘာစလိုနာတိုက်စင်မှု Alexia Putellas Leon တိုက်စင်မှု Eder Hagerberg နဲ့ Arsenal တိုက်စင်မှု Beth Mead တို့ပါဝင်လာခဲ့ပါတယ်ဒီနှစ်မှာတော့ပြီးခဲ့တဲ့ Euro 2020ဥရောပဖလားဘောလုံးပွဲမှာအင်္ဂလန်အသင်းကိုဘိုးဆွဲအောင်လုပ်ပေးခဲ့တဲ့ Beth Mead ရဖို့အလားအလာကောင်းတယ်လို့ခန့်မှန်းရမှာပါဘယ်သူရမယ်ဆိုတာကတော့ October 18ရက်နေ့မှာကြေညာမှာဖြစ်ပါတယ်ခင်ဗျာတင်နစ်ဂျိုင်ဘွေးတွေဘက်မှာတော့အမေရိကန်ကကမ္ဘာကျော်တင်နစ်ကစားသမား Serena Williams သူတင်နစ်ကစားတာကနေလာယူရမယ်လို့ကြေညာလိုက်ပါပြီ။ဒါမဲ့ American Open Tennis ဂျိုင်ဘွေးမှာချီးစားတင်နစ်ကစားသမားဘွားကနေအပီးပိုင်အနားယူရမယ်လို့ပြီးခဲ့တဲ့တစ်ပတ်ကကြေညာလိုက်တာပါ။သူ့အတွက်တခြားအရေးကြီးတဲ့အရာတွေလုပ်ဖို့တင်နစ်ကစားတာကနေအနားယူရမှာဖြစ်တယ်လို့သူကကမ္ဘာကျော် Vogue Magazine ကြီးကတစ်စစ်ကြေညာခဲ့တာပါ။အဲ့ဒီမှာအဓိကအကြောင်းကတော့ဒုတိယရင်သွေးကိုယူဖို့အတွက်ဖြစ်တယ်လို့လည်းဆိုပါတယ်။သူအနေနဲ့ကစားသမားအဖြစ်နဲ့နောက်ထပ်ကလေးထပ်မမွေးခြင်းဘူးလို့ပြောပါရယ်ဆရီနာကုလို့အနားယူရမယ်ဆိုတဲ့အပေါ်မှာတော့နဒါးက
she one of the greatest sports of all time. So I feel lucky to share tour for a long period of time.
Tu ha tamai tacha akang song agadama ri re ga tiao ba. Da chang tu ne tu takhit the tchein ne a chein ato cha gaza ga ya de twel le chano kan kaung ma de. Da ba mai ko atta aya so yin no tu tin ne gaza ni da ga a na yu ro me so da wan ne sia ba.ဒါပေမဲ့တစ်ဖက်မှာလည်းအားကစားအတွက်သူလုပ်ပေးခဲ့တာတွေအလုံးအတွက်အရန်ကျေးဇူးတင်ပါတယ်။တကဘာလုံးကလူတိုင်းအတွက်တော့သူကအားကျအတူယူစရာလူတစ်ယောက်ပါ။အခုလိုအချိန်မှာသူ့အတွက်ပိုကောင်းတဲ့ဟာကိုသူ့အနေနဲ့ရွေးချယ်ခွင့်ရှိတယ်လို့ထင်ပြီးအကောင်းဆုံးတွေရပြီးအလုံးအဆင်ပြေပါစေလို့ဆုတောင်းပေးပါတယ်။သူအားယူသွားပေမဲ့လည်းပြိုင်ပွဲတွေမှာတော့တွေ့ရမယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့တင်းနစ်မှာဖြစ်ဖြစ်ဒါမှမဟုတ်တခြားဘယ်ကစားနည်းမှာပဲဖြစ်ဖြစ်ကန်တော်ဝင်ကစားသမားကြီးတွေရှိနေတာပိုကောင်းပြီးသူကလည်းတကယ်ကန္နဝင်ကစားသမားတဦးပ
ါအမေရိကန်ကလူငယ်ကစားသမားကိုကိုဂေါ့ကတော့ဆရီနာကြောင့်သူတင်းနစ်ကစားသမားဖြစ်လာတာဆိုပြီးတော့ပြောပါတယ
် Yeah for me I mean I grew up watching her I mean I, that's the reason why I play tennis and you know tennis being predominantly white sport it
ကျမကတော့သူကစားတာကိုကြည့်ပြီးကြီးလာတာပါအဲ့ဒါကြောင့်လဲကျမတင်းနစ်ကစားဖြစ်တာပါရှင်တို့သိတဲ့အတိုင်းတင်းနစ်ကလူပြူတွေကစားတာများတယ်လေဒါပေမဲ့ကျမလိုမျိုးလူတယောက်ကဒီအားကစားမှာအောင်မြင်မှုတွေရနေတာကိုမြင်ရတော့ကျမလည်းအောင်မြင်နိုင်တယ်လို့ယုံကြည်မှုဖြစ်စေပါတယ်။ကျမရဲ့မဟုတ်ပါဘူးကျမအဖေလည်းအလားတူပါပဲ။ Mr. Williams ကဆာရီနာတို့ကိုပြုစုပြောထောင်ပြီးနီးပြလုပ်ပေးခဲ့တာတွေကိုကျမအဖေကလည်းအားကြပြီးအဲ့လိုဖြစ်လာခဲ့တာ
ပါ။ Serena Williams ဟာ Grand Slam Championship ကို23ကြိမ်ဘူးဆွဲထားပြီးတော့ Open Era မှာတော့သူဟာအမျိုးသမီးတွေထဲမှာ Grand Slam ကိုအများဆုံးဘူးဆွဲတာပါ။ဒါပေမဲ့တမိုင်းတစ်လျှောက်မှာတော့ Margaret Court ကGrand Slam ကို24ကြိမ်နဲ့အများဆုံးပိုဆွဲထားတာဖြစ်ပါတယ်။ဆိုတော့ Serena အနေနဲ့သူ့ရဲ့နောက်ဆုံး Grand Slam ပြိုင်ပွဲဖြစ်တဲ့လာမယ့် American Open မှာနောက်ဆုံးတစ်ကြိမ်ထပ်ပိုဆွဲပြီးတော့ Margaret Court ရဲ့စံချိန်ကိုမိနိုင်မလား။လက်ရှိအနေထားကတော့အဲ့လိုဖြစ်ဖို့ဖြစ်နိုင်ခြင်းနည်းတယ်လို့သုံးသပ်မှာဖြစ်ပေမဲ့မဖြစ်နိုင်တာတော့ဘာမှမရှိဘူးလို့ပြောရမှာဖြစ်ပါတယ်။ Serena အနေနဲ့လာမယ့် American Open မှာပိုဆွဲသည်ဖြစ်စေမဆွဲသည်ဖြစ်စေသူဟာတင်းနစ်သမိုင်းတစ်လျှောက်မှာရောအားကစားတစ်ခုလုံးမှာပါအကောင်းဆုံးကစားသမားတွေတည်းကတယောက်ဖြစ်တယ်ဆိုတာကတော့အသေးစားပဲဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အားကစားကဏ္ဍကိုနားဆင်ကြကြတာပါရှင်ဒီစီစဉ်တဲ့သူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစာမားတွေကိုတော့ VUE Internet Website လိပ်စာ burmese.vuenews.com အပြင် VUE ရဲ့ Facebook စာမျက်နှာ VUE Burmese News မှာလည်းကြည့်ရှုလို့ရပါတယ်အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကတလဲပြပြပေးပါဦးမယ်ရှင်အင်္ဂါနေ့ကမြန်မာနိုင်ငံကိုရောက်လာတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Nolin Hezer ဟာဒီကနေ့ဗိုလ်တပ်ခုနေမှာမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။အဖမ်းဆီးခံရပြီးတရားရင်ဆိုင်နေရတဲ့ဒေါ်ဆန်းစုကြည်ကိုတွေ့ဆုံဖို့ရှိမရှိတရင်တောက်တွေရဲ့မေးမြန်းချက်ကိုတော့အထူးကိုယ်စားလှယ်ကပြန်ပြီးဖြေကြားတာမရှိပါဘူး။ Nolin Hezer ဟာအထူးကိုယ်စားလှယ်ဖြစ်တဲ့တာဝန်ယူပြီးနောက်ပိုင်းပထမဆုံးချိန်ဖြစ်တဲ့မြန်မာနိုင်ငံကိုတောက်ရောက်တာဖြစ်ပြီးအခုခရီးစဉ်အတွင်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆိုးရွားလာတဲ့အခြေအနေတွေကိုအာရုံစိုက်မယ်လို့ကုလသမဂ္ဂကပြောကြားထားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံရွန်ဂျာဒုက္ခသည်စခန်းကိုတောက်ရောက်ခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်စလရဲ့လေးရက်တာခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒက္ကာမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဖိတ်ကြားချက်နဲ့လာရောက်တဲ့သူ့ရဲ့ခီးစဉ်အတွင်းရွန်ဂျာဒုက္ခသည်တွေကိုအခုတည်းပို့ပြီးတော့နိုင်ငံတကာကနေအကူအညီပေးဖို့အတွက်တိုက်တွန်းထားပါတယ်။မြန်မာနိုင်ငံဟာနိုင်ငံရုရှားနဲ့ဆက်ဆံရေးတိုးမြှင့်မှာဖြစ်ပြီးမြန်မာမှာရောရုရှားမှာပါကောင်စစ်ဝင်ရုံးတွေထပ်ပြီးဖွင့်လှစ်သွားမယ်လို့စစ်ကောင်စီကပြောကြားလိုက်ပါတယ်။ရုရှားတင်ထားတဲ့ Crimea ကျွန်းဆွယ်ကစစ်လက်နဲ့တိုးလောင်ရုံတစ်ခုမှာပောက်ကွဲမှုတွေဇက်တိုက်ဖြစ်လာတဲ့နောက်ပိုင်းယူကရိန်းတောင်ပိုင်းမှာဒီစစ်တိုးလောင်ရုံတွေရှိရအောင်ရှောင်ချားဖို့ယူကရိန်းတမန်တော်ကတတိပေးလိုက်ပါတယ် ။တရင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြပေးခဲ့တာပါရှင်။ဒီနေ့ညအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမှုဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lopes နဲ့ PJ Elliot တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကတော့အစီအစဉ်ပြည်ပြည်ချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။ View American တိုင်းရဲ့ဗဟုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့52တို့ကနေထုတ်လွှင့်ပေးခဲ့တာပါ။မြန်မာပြည်သူပြည်သားအပေါင်းပေးရန်ကြိုးဝေကြပါစေ။ View ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်မခင်ဗျူထွေးပါရှင်။
This program has come to you from the Voice of America, Washington.